Welcome to the Voice of America in Burmese.
မင်္ဂလာကြမ်းပါဒေါက်တာရှင်များရှင်2019ခုနှစ်နိုဝင်ဘာလ10ရက်ဗုဒ္ဓဟူးနေ့ညပိုင်း VOA စီစဉ်တွေကို American ပြည်သူမျိုးတော်ဝါရှင်တန်ဒီစီကနေမြန်မာစံတော်ချိန်ည9:00နာရီနေ့အထိလိုင်းဒိုမီတာ24.25သုံးဆနစ်နဲ့51တူကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒီမှာအတန်းစမှာဒီညတို့စီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့ပထမဆုံးအကြိမ်တရုတ်နိုင်ငံခီးစဉ်ဖြစ်ဗီဂျင်းမြို့တော်ကိုဒီကနေ့ပဲရောက်သွားတဲ့ American သမ္မတ Donald Trump ဟာတရုတ်သမ္မတနဲ့တွေ့ပြီးကုန်သွယ်ရေးကိစ္စလာမကမြောက်ကိုရီးယားအရေးအာရုံစိုက်ဆွေးနွေးမယ်လို့မျှော်လင့်ရပါတယ်။ပိုယန်မင်းကြီးရဲ့ဒီလနောက်မဲ့ပထမဆုံးအကြိမ်မှာဗီခီးစဉ်မှာအငင်းပွားစရာဖြစ်နေတဲ့ရိုဟင်ဂျာဆိုတဲ့စကားလုံးမသုံးဖို့ရန်ကုန်ကက်သလစ်ဂန်ချုပ်ကတိုက်တွန်းပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တိမ်ကြီးထိုင်နေသူကြီးညာပြသမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းနဲ့ပြီးမှတော့တာရှင်နေနားဆင်ကြမှာကမောင်တုံးမှာ NVC တပ်သေးခံကတ်တွေထုတ်ပေးနေတဲ့အချိန်မှာမွတ်စလင်ရွာသားတွေထဲမှာ NVC ကပ်ပြားကိုမထုတ်ဖို့အချင်းချင်းချိတ်ချောက်မှုတွေရှိနေတဲ့အကြောင်းနဲ့ပတ်သက်ပြီးတော့
အဲ့တော့ကျွန်တော်တို့ကတော့ချင်းချောက်တာမရှိအဲ့လုတ်တဲ့လူတွေချင်းချောက်တာကလုတ်တဲ့လူတွေချင်းချောက်တာဆိုတဲ့နေရာမှာအစီအစားအနောက်ရောက်မှာ
တခိုင်ပြည်နယ်လူဝဲမှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနညွှန်ကြားရေးမှူးဦးအောင်မင်းကခုလိုပြောသားတာကိုမကြားခင်မှာပြည်စုံနာဆင်ကြားမှာပါဒါပြင်အရတားအစိုးရတက်လာတဲ့နှစ်နှစ်တာကာလအပေါ်အန်တိုစီဗဟိုအလုပ်မှုဆောင်ဦးညံဝင်းနဲ့ဆက်သွယ်မေးမြန်းချက်ကိုလည်းဒီညပိုင်းမှာနားဆင်ကြားဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွေဦးနဲ့မတ်တင်ကြီးထိုက်တို့ကကြီးညာပေးသွားမှာပါ
ပထမဆုံးအကြိမ်တရုတ်နိုင်ငံခီးစဉ်ဖြစ်ဗီဂျင်းမြို့တော်ကိုဒီကနေ့ပဲရောက်သွားတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာတရုတ်သမ္မတရှီချင်းဖင်နဲ့တွေ့ဆုံပြီးကုန်သွယ်ရေးကိစ္စလာမကမြောက်ကိုရီးယားအရေးကိုလည်းအာရုံစိုက်ဆွေးနွေးမယ်လို့မျှော်လင့်ရပါတယ်။မြောက်ကိုရီးယားကနျူကလ িয়ার စီစဉ်တွေကိုဆွန့်လွတ်ဖို့မြောက်ကိုရီးယားရဲ့အဓိကမဟာမိတ်လည်းဖြစ်ကုန်သွယ်ပဲလည်းဖြစ်တဲ့တရုတ်နိုင်ငံကိုဖိအားပေးဖို့သမ္မတထရန့်ကရည်ရွယ်ထားကြောင်းလည်းအင်ဗီရိုတာဝန်ရှိသူတွေပြောဆိုထားကြတာပါ။ဒီနိုင်ငံခီးစဉ်မတိုင်းမီရောက်ရှိခဲ့တဲ့တောင်ကိုရီးယားနိုင်ငံကလွတ်တော်မှာဒီနေ့စောပိုင်းပြောကြားတဲ့မင်းကွန်းထဲမှာတော့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အနေနဲ့နျူကလ িয়ার လက်နက်တွေကိုဆွန့်လွတ်ပြီးလမ်းကြောင်းမှန်ကိုရှောက်လန်းဖို့ပြောဆိုခဲ့ပါတယ်။အမေရိကန်နဲ့မဟာမိတ်တွေရဲ့လုံခြုံရေးပုံချိုးစည်းဝါးရဲ့လွတ်လပ်မှုတွေကိုအကာအကွယ်ပေးဆောင်မှာဖြစ်ကြောင်းလည်းပြောဆိုခဲ့ပါဖြစ်ပါတယ်။ဒီချိန်ထဲမှာပဲအမေရိကန်လေယာဉ်တင်သမော3စင်းနဲ့နျူကလ িয়ার ရင်ကိုသမောတွေပါတဲ့ရေတပ်အုပ်စုကလည်းဒေသတွင်းမှာရောက်ရှိနေပြီးသမ္မတထရန့်ကတော့ကိုရီးယားကျွန်းဆွယ်မှာအမေရိကန်ကစနေတရနေရာယူထားကြောင်းပြောဆိုသွားပါတယ်။နျူကလ িয়ার နဲ့ဖြစ်စည်းကိုချင်းချောက်နေတဲ့ဆိုဒီအရာတရက်ကိုကဘာကြီးအနေနဲ့တီးခံလက်ပိုက်ကြည့်နေမှာမဟုတ်ကြောင်းလည်းပြောဆိုခဲ့တာပါ။တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကြားကလုံခြုံရေးတပ်ဖွဲ့တွေထူးထပ်ချထားတဲ့စစ်မှန်ဆုံးကိုသမ္မတထရန့်ဒီကနေ့တွားရောက်မဲ့အစီအစဉ်ကတော့ရာသီဥတုအခြေအနေကြောင့်ဖြစ်ခဲ့ရပါတယ်။
American သမ္မတဒေါ်နယ်ထရန့်ပထမဆုံးအကြိမ်တရုတ်နိုင်ငံခီးစဉ်ဖြစ်ဗီဂျင်းမြို့တော်မှာရောက်ရှိနေချိန်မှာပဲ American College Basketball အားကစားသမား၃ဦးဟာတရုတ်နိုင်ငံဟန်ဂျိုးမြို့ကစတိုးဆိုင်တဆိုင်မှာအလစ်သုံးမှုနဲ့ဖမ်းဆီးခံခဲ့ရကြောင်းသတင်းတွေထွက်ပေါ်လာပါတယ်။ California တက္ကသိုလ် UCLA အသင်းက Basketball သမား၃ဦးဖြစ်တဲ့လီအန်ဂျယ်လိုဘောလ်ကိုဒီရိုင်လီနဲ့ဂျာလန်ဟီလ်တို့ကိုအမကန်နဲ့ပြန်လွှတ်ပေးခဲ့ပေမဲ့တရားရုံးလုပ်ငန်းတွေမပြီးပြတ်မချင်းဟန်ဂျိုးမျိုးကနေဘဲမှမသွားဖို့ညွှန်ကြားထားတဲ့ကြောင်း ESPN အကစားသတင်းဌာနကဒီကနေ့ပဲပြောဆိုခဲ့တာပါ UCLA အသင်းဟာစနေနေ့ကျရင်ဘေဂျင်းမြို့တော်မှာဂျော်ဂျီယာတက်အသင်းနဲ့ကစားရမှာဖြစ်ပါတယ်အသင်းကြီးပြစတီဗ်အယ်ဖော့ဒ်ကတော့အမှုရင်ဆိုင်နေရတယ်လို့ဆိုတဲ့အကစားသမား၃ယောက်စနေနေ့ပွဲမှာကစားမှာမဟုတ်ကြောင်းကလွဲလို့တစုံတရာမှတ်ချက်မပေးနိုင်ကြောင်းဒီကနေ့ပဲသတင်းထောက်တွေကိုပြောဆိုခဲ့ပါကယ်လီဖိုးနီးယားတက္ကသိုလ်ကတော့သတင်းတွေကိုကြားသိထားကြောင်းနဲ့အာဏာပိုင်တွေနဲ့ပူးပေါင်းဆောင်ရွက်နေကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ပညာရေးနဲ့ကျန်းမာရေးအတွေ့အကြုံတွေအတွက်အကျိုးရှိအောင်လုပ်ရမယ့်နေရာမျိုးမှာဂုဏ်သိက္ခာထိခိုက်စေမဲ့သတင်းတွေကြောင့်စိတ်ပျက်ရကြောင်းနဲ့အခြေအနေကိုအနိကပ်ဆောင်ကြည့်နေကြောင်းလဲအမေရိကန်အကစားအသင်းတာဝန်ရှိသူတွေကပြောဆိုထားပါတယ်ရှင
်။အမေရိကန်ပြည်ထောင်စုကဗီဂျီးနီးယားနဲ့နယူးဂျာစီအုပ်ချုပ်ရေးမှူးနေရာတွေအတွက်ရွေးကောက်ပွဲတွေပါဝင်2019ဒီဇင်ဘာလရွေးကောက်ပွဲတွေမှာဒီမိုကရက်ပါတီနဲ့ Progressive မဟာမိတ်အင်အားစုတွေအတွက်အောင်ပွဲဖြစ်ခဲ့ပါတယ်။မနေ့ကပြည်နယ်အုပ်ချုပ်ရေးမှူးရွေးကောက်ပွဲတွေကျင်းပခဲ့တဲ့ Virginia ပြည်နယ်မှာ Ralph Northam အနိုင်ရခဲ့ပြီး New Jersey ပြည်နယ်မှာတော့ Phil Murphy အနိုင်ရခဲ့တယ်လို့ African နယ်ပွား American အုပ်ကိုလည်းလက်ထောက်အုပ်ချုပ်ရေးမှူးတွေဖြစ်နေအနိုင်ရရှိခဲ့ကြတာပါ။ Virginia ပြည်နယ်လက်ထောက်အုပ်ချုပ်ရေးမှူးဖြစ် Justin Fairfax New Jersey ပြည်နယ်မှာပထမဆုံးအကြိမ်လူမဲအမျိုးသမီးလက်ထောက်အုပ်ချုပ်ရေးမှူးဖြစ်နေရှီလာအိုလီဗာတို့အနိုင်ရရှိခဲ့ကြတာပါ။ဒီမိုကရက်တီရဲ့ American Nemilepi, Republican Party got the Metro Donald Trump, Sati New York Moro, Leshi Murawin, Beta Blas Yuga, Pembe Kuzela, Republican Teletoma, Nico Melio Takasco, Lurgo Nayazovare, Minister of Nemaro, Miochu Yikosi Wimchi, Andrea Jenkinsko, Yuche, Light to Edwe, Mizumichi laying up Yonle Tazu, Lume to Pramazonchi, Suatawi, Yuin Yazovare, Virginia Vine, Notomale, Mizumichi laying Yonle Tazu, Denia Romgo.
ပြမစုံချင်းဖြစ်တမန်ဝင်ရွေးချယ်လိုက်ကြပါအမေရိကန်နောက်မြောက်ဖက်ဒေသဝါရှင်တန်ပြည်နယ်ကတရုတ်တော်မှနေရာအတွက်ဂျာပြတ်ရွေးကောက်ပွဲမှာတော့မန်ကာဒရင်ကအနိုင်ရလိုက်တာကြောင့်ပြည်နယ်လက်တော်နှစ်ခုစလုံးနဲ့အောက်ချုပ်ရေးမှုနေရာတွေကိုပါဒီမိုကရက်ပါတီကထိန်းချုပ်နိုင်လိုက်ပါတယ်အီရန်ဆိုရဟာဒေတာရင်သူ့ရဲ့ကြီးမန်းချက်တွေအောင်မြင်ရေးအတွက်တိုက်ခိုက်မှုတွေအဆက်မပြတ်အောင်လ Iran no lene taupan ni de lo American ye maha me Saudi Arabia bek ka su su ta ra ba. Nengen de ka ka ati ma piu ta de ji me su ya go taukan ne ni ne Saudi u saun ne nyon paong pwe ka hu ti de bong go ta khan ni ra phe pi Iran ye lo ya dwe go si jin nya mu aphe yu sa nai ne lo le ti de din ba so bai ma be pyo su ta ba de. Botune topian, American Tama, Imbiro China Chamaro, Saudi Arabian, Tita Ring at Chamha Medigo, Taukan Yang Popia Tapi, Iran Hakula Tamgaya, Lenet Dimbomu, Dami Chegu, Chupau de Lupiosu Tabarish.
You American Ban Yava Yamabada Sicilio, Yavai Kunaigani Senai T, Lidomida Nestle, Kiluhak Sinetonia Konga. Lightometer Nasanga, Kilohax Tite Kuchanga, Lightometer Thousand Ne, Kilohax Kotong Ninga, Lightometer Nazate, Kilohax Nashishengane, Sunday at the Ningri Nirima, Lightometer Tiakose, Kilohax Tinga Kungarugani, Tome Penny Variation.
You Americans and Yamawa is here, but only Yabat Rinu selecting Yanivare. Catholic Korean Tanai Poyamini Francis, Dilan Norman Pramazo, Mabu Kizima, the Cabinet, Chaterima, and Yempoasia, Pinia, Ruin Jasu, Amigo Matonomo, Young Catholic Kanjo Yehama, Karine, Charles Mambuga, Titolan Pare.
Of course, we have asked him at least to refrain from using the word Rohingya because his word is very much.
Chidin Josia left his sitter, Suane, Nimaluva, Lemkane, Rohingya, so there's a Galamu Matomo, Tatu Tarecha, Karine Chas Mambuga, right at the internet and Mimianga and Josu Ledava, Pigre, Ogola and Sanganiga, you can be named Yapanga, Kinskan Tonsalaku, a chapter seen in Tekere, ERS, Suna Osu, Nimalu Nuita Poli, Shinlianga, Nostadre, Indian Benga Tangu, Tainia Chia, Rohingya. ကိုကတည်းကပြည်တော်တိပြခဲ့တဲ့ပေါ်စိုးရင်ပူပန်တဲ့သဘောထားတွေပြောဆိုထားတဲ့ပိုယမင်းကြီးဖရန်စစ်စာမြန်မာနိုင်ငံကြီးစဉ်အတွင်းဒီကိစ္စကိုအလေးထားပြောမယ်လို့မျှော်လင့်နေကြပါတယ်။ရန်ကုန်ကတည်းကကန်ကျိုးကာရီနယ်ချားစ်မန်ဘူကတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကပါလူလူလလမရှိကြတယ်လို့နိုင်ငံသားဖြစ်ခွင့်လည်းမရကြတဲ့သူတွေအပေါ်မှာလူကုန်သိက္ခာနဲ့ညီပြုံမှုဆက်ဆံကြဖ င်းများပုဂ္ဂိုလ်တော်ဆန်းစုကြည်ပါဝင်အစိုးရနဲ့ဘာသာရေးကောင်ဆောင်တွေကိုတွဲဆောင်မှုစီစဉ်ထားပြီးမြန်မာနိုင်ငံခီးစဉ်ပြီးမှတော့ရိုဟင်ဂျာဒုက္ခသည်6သိန်းကျော်ထွက်ပြေးရရှိနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုခရီးဆက်မှာဖြစ်ပါတယ်
အရကန်ရိုဟင်ဂျာဆယ်ဗေးရှင်းအာမေ ARSA အဖွဲ့ရဲ့ပြီးခဲ့တဲ့နှစ်ကတိုက်ခိုက်မှုကြောင့်မြန်မာနိုင်ငံတွင်းလူတိုင်းဝိုင်းတခုခံစားနေရတဲ့အထိဒုက္ခတွေအပေါ်ပို့ပြီးတော့သိရှိလာခဲ့ပါတယ်။အနိုင်တိုက်ဖို့လက်နက်အင်အားမရှိပေမဲ့မတန်တဆအင်အားသုံးနှိမ်နင်းမှုကနေအယုံဆိုင်မှုရလာမယ်ဆိုတဲ့အပေါ်မှာစွန့်စားခဲ့ကြတယ်လို့ ARSA အဖွဲ့ဝင်အဖြစ်စုဆောင်းခံထားသူကပြောပါတယ်။2016ခုနှစ်အောက်တိုဘာလကအစိုးရလုံခြုံရေးကင်းစခန်းတွေကိုတိုက်ခိုက်မှုနဲ့ ARSA အဖွဲ့ထွက်ပေါ်လာတာပါ။ ARSA အဖွဲ့ဝင်ဖြစ်စုဆောင်ခံရသူဘာဟီကတော့အစိုးရရဲ့ဖိနှိပ်မှုတွေကြောင့် IRS အဖွဲ့တဲကိုဝင်ရောက်ခဲ့တာလို့ဆိုပါတယ်ရက်တီပေးမဲ့သူမရှိဘဲအစိုးရကဒီလိုသာဆက်ပြီးတော့ဖိနှိပ်နေမယ်ဆိုရင်အခွင့်အရေးဆိုတာလည်းမရှိတော့ဘဲဒီအခြေအနေမှာဘဝဆုံးသွားမယ်လို့ IRS အဖွဲ့ကပြောဆိုခဲ့တာလို့လည်းဘာဟီကဘင်္ဂလားဒေ့ရှ်နိုင်ငံကော့ပဇာကဒုက္ခသည်စခန်းတွင်တွေ့ဆုံမျက်မြင်မှုမှာပြောဆိုခဲ့ပါတယ်ရှင်
မြန်မာနိုင်ငံမြန်မာ့ခြေတည်နေကဆိုင်းငံထားတဲ့မြစ်ဆုံရေရလက်စစီမံကိန်းပြန်ဆက်နိုင်မှုမတေချာသေးတဲ့အကြောင်းမြမဆိုင်ဝန်ကြီးကပြောဆိုလိုက်ပေမဲ့တရုတ်နိုင်ငံကတော့ဆက်လက်ဆွေးနွေးလို့ဆိုဖြစ်ကြောင်းပြောဆိုလိုက်ပါတယ်။တမန်ဦးသိဆိုင်ဆိုရလက်ထက်2011ခုနှစ်မှာဆိုင်းငံထားခဲ့တဲ့တရုတ်နိုင်ငံကတည်ဆောက်မဲ့ဒေါ်လာ 3.6 ဘီလီယံတန်ဖိုးရှိတဲ့စီမံကိန်းက မြန်မာနိုင်ငံရဲ့စွမ်းအင်လိုအပ်ချက်ဖြစ်စီမဟာဗျူဟာမှာဦးစားပေးဖြစ်ထွက်သွင်းထားတဲ့အကြောင်းနဲ့လက်စစ်နဲ့စွမ်းအင်ဝန်ကြီးဦးဝင်းခင်ကပြောဆိုခဲ့တယ်လို့ရိုက်တာသတင်းမှာဖော်ပြထားတာပါ။ဒါပေမဲ့လည်းတရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရသူဟွာချွန်ရင်ကတော့မြေဆုံရေးလက်စစ်စီမံရေးနဲ့ပတ်သက်လို့တရုတ်နိုင်ငံရဲ့သဘောထားအပြောင်းလဲမရှိတဲ့အကြောင်းနဲ့နိုင်ငံငယ်အကျိုးစီးပွားအတွက်သဘောတူညီချက်ရရှိထားပြီးသားစီမံရေးတစ်ခုဖြစ်တဲ့အကြောင်းပေချင်းမြို့တော်ကဒင်းစာရှင်းလင်းပွဲအတွင်းပြောဆိုထားပါတယ်။
သကံဖျားပေါ်မှာနေဝင်ချင်းချီရင်ပြုတ်ကြလို့အသက်20ရွယ်အမေရိကန်နိုင်ငံသူကမ္ဘာလက်ခီးတဲ့တူတေဆုံးခဲ့ရတယ်လို့မြန်မာအစိုးရကသတင်းထုတ်ပါတယ်။မြန်မာနိုင်ငံကိုအလဲပတ်လာရောက်တဲ့အမေရိကန်နိုင်ငံသူကက်ဆန်ဒရာဘောင်းဟာပြီး20မြင့်ဝတ္တနာတော်ပကံဖျားပေါ်ကနေမနစ်အင်္ဂါနေ့ညနေ4နာရီခွဲမှာမတော်တဆပြုတ်ကျခဲ့တာဖြစ်ပြီးမန္တလေးစစ်ရုံကိုပို့ဆောင်စင်မှာတေဆုံးခဲ့တယ်လို့ပြည်ထောင်စုဝန်ကြီးဌာနကြေညာချက်မှာဖော်ပြပါတယ်။မစ်ဘောင်းကဖျားပေါ်ကပြုတ်ကျပြီးတဲ့နောက်သူတို့တန်ယူတန်ရီရထားပြီးတတိမရတာကြောင့်ညောင်ဦးစေယုံကနေမန္တလေးစေယုံကြီးကိုလွှဲပြောင်းစဉ်လမ်းမှာပဲဆုံးပါခဲ့ရတယ်လို့လည်းကြေညာချက်မှာဖော်ပြပါတယ်။ခီးတဲ့တွေဘေးကင်းလုံခြုံရေးအကာအကွယ်ပေးဖို့နောက်ဖျားတွေကိုထိမ့်သိမ့်ဖို့လိုအပ်ချက်ကြောင့်ပကံဖျားပထိုး၅စုတို့ကိုတော့တယောက်ခွင့်ပြီးခဲ့တဲ့နှစ်ကလေးကကန့်သက်တားမြစ်ခဲ့တာဖြစ်ပါတယ
်။ကောလင်းဦးနဲ့မတ်တင်ကြီးထိုက်တပါသတင်းလေးကိုကြီးညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးပါမယ်။အရင်ဆုံးတော့မောင်ဒေါ်ဒေတာက NDC တပ်တေခံကပ်ပြားတွေနဲ့ပတ်သက်တဲ့သတင်းကိုတင်ဆက်ပေးစီမားတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမောင်ဒေါ်မြို့နယ်အတွင်းမှာနိုင်ငံသားစစ်စစ်ခံရမဲ့သူရဲ့တပ်တေခံကပ် NDC လာရောက်ထုတ်သူတွေချိန်ချောက်ခံရတာရှိတယ်လို့တာဝန်ရှိသူတွေကပြောပါရယ်။အဲ့ဒီလိုချိန်ချောက်ခံရလို့တိုင်ကြတယ်ဆိုရင်အရေးယူဆောင်ရွက်နေတယ်လို့လည်းပြောပါရယ်။အော်တိုဘာလ12ရက်နေ့ကစလို့မောင်တော်မြို့နယ်ထဲမှာ NVC ကတ်ထုတ်ယူသူ600နီးပါးရှိတဲ့အကြောင်း VO မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန်းကသတင်းပေးပို့ထားပါတယ်
။ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ခရိုင်ထဲမှာဩဂုတ်လ25ရက်နေ့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးနောက်ပိုင်းဘင်္ဂလားဒေ့ရှ်ဘက်ကအစ္စလမ်ဘာသာဝင်တိုင်းနဲ့ချီထွက်သွားကြပြီးတဲ့နောက် 8 ဒေတာဘက်မှာစစ်နေတွေကိုနိုင်ငံသားစီစစ်ခံရမဲ့သူရဲ့တပ်တကံကတ် NVC တွေထုတ်ပေးတဲ့လုပ်ငန်းကိုအစိုးရကပြန်လည်ဆောင်ရွက်ခဲ့ပါတယ်။အဓိကအားဖြင့်မောင်တော်မြို့နယ်တွင်ကရှေးစားကျေးရွာ OC ဘက်ကိုတာဝန်ရှိသူတွေကိုယ်တိုင်သွားပြီး MVC ကပ်ပြားတွေကိုထုတ်ပေးနေတာဖြစ်ပါတယ်။ဒါပေမဲ့မွတ်စလင်ရွာသားတွေထဲမှာ MVC ကပ်ပြားကိုမထုတ်ဖို့အချင်းချင်းချင်းချောက်မှုတွေရှိနေတယ်လို့ဆိုပါတယ်။တပ်တီကန်ကတ်ထုတ်ယူသူတွေကိုအသက်အန္တရာယ်ချင်းချောက်ခဲ့လို့အမှုဖွင့်ရေးယူခဲ့ရတာရှိတယ်လို့ရခိုင်ပြည်နယ်လူဝင်မှုကြီးကြပ်ရေးနယ်ပြည်သူ့အင်အားဦးစီးဌာနတွင်ကြားရေးမှူးဦးအောင်မင်းကပြောပါတယ်
။ဒါတော့ကျွန်တော်တို့ကတော့ချင်းချောက်တာမရှိအဲလုတ်တဲ့လူတွေကိုချင်းချောက်တာကဟုတ်တယ်လူတွေချင်းချောက်တာဆိုတဲ့နေရာမှာအစီအစားအနောက်ရွာမှာလုတဲ့အချိန်မှာတော့အဲဒီလာလုတဲ့ဆက်ကားဆရာတယောက်ကတော့အဲဒီလူတယောက်ကချင်းချောက်တာဗောလားနာမည်ကတော့နာမည်နဲ့တကွပြောရင်တော့ပူတူချေဆွဲလူအစီအစားကုန်းသားရွာအမင်းဘာလို့လုတာတော့ငါတို့ပတ်စံချမ်းသာတဲ့လူတော့မလုပ်ဘူးငါလို့လုတ်ဒီသွားမယ်ဘာညာနဲ့ဆိုအဲ့လိုချင်းချောက်တာဗောနော်အဲ့တော့ချင်းချောက်တယ်ဆိုရင်ချင်းချောက်တယ်ဆိုတဲ့ဟာတွေကကျွန်တော်ကသူတို့ကအချင်းချင်းခံရတဲ့လူကပြောဖို့လိုတယ်ပြောရဖို့လိုတယ်သူကသူတို့ကမပြောဘူးတိတိကျကျမပြောဘူးအကျွန်တော်တို့ချင်းချင်းနေရဆိုတာလောက်နဲ့ကျွန်တော်ကအမှုဖွင့်လို့မရဘူးအကျေရသာချင်းချင်းခံရတဲ့လူကတိတိကျကျပြောမယ်ဆိုမယ်ဆိုရင်ကျွန်တော်ကဒီချက်ပို့ပြီးတော့အရေးယူဆောင်ရွက်လို့ရမှာဖြစ်ပါတယ်အခုတယောက်ပဲရှိနေတယ်ချင်းချောက်ခံချင်းချောက်နေတဲ့လူတွေအများကြီးတယောက်ပဲရှိနေတယ်ဆိုတာအဲ့တယောက်ဒီချင်းချောက်တဲ့အဲ့တယောက်ကဟိုချင်းချောက်ခံရတဲ့လူပေါ့ဗျာအဲ့ချင်းချောက်ခံရတဲ့လူအနေကစီစီကြကြတိုင်ကြတာအဲ့တယောက်ပဲရှိသေးလို့ပါအ
ော်တိုဘာ12ရက်ကနိုဝင်ဘာ9ရက်အထိ MBC ကတ်လာထုတ်သူ985ယောက်ရှိရလို့လည်းပြောပါတယ် MBC ကတ်ဆိုတာနိုင်ငံသားတလို့တတ်မှတ်သူတွေကိုထုတ်ပေးတယ်ဆိုတဲ့အမည်မျိုးတွေလေရခိုင်ပြည်နယ်ကအစ္စလမ်ဘာသာဝင်တွေကြားမှာရှိနေကြတယ်လို့စေရားထက်တန်နဲ့လာရောက်ထုတ်ယူသူလည်းနေပါတယ်ဒါကြောင့်သူတို့အနေနဲ့နားလည်အောင်ရှင်းပြပေးနေရတယ်လို့လာဝကပြည်နယ်ဦးစီးမှုဦးအောင်မင်းကဆက်ပြောပါတယ
်။အဲသူတို့တွေဆရာတက်တက်ကြွားကြွားနဲ့လာလုတ်ကင်မှုနဲနေတာတခုပါပဲ။အဲတော့ဒီဟာကိုသူတို့တေချာသဘောပေါက်နားလည်ပြီးတော့အဲကျွန်တော်တို့ကဒီဟာဟိုသဘောပေါက်နားလည်အောင်တစ်ဖက်ကလည်းပြောဆိုစည်းရုံးတာလုပ်သလိုတစ်ဖက်ကလည်းကျွန်တော်တို့ဒီနိုင်ငံသားစီစီလုပ်ငန်းစဉ်ကိုအခုဆက်ပြီးရှောက်လန်းနေတဲ့လူတွေကိုကျွန်တော်မြန်နိုင်စေမြန်မြန်ကျွန်တော်တွန်းအားပေးဆောင်ရွက်နေပါတယ်။
မောင်နှောမျိုးမှာနေထိုင်တဲ့အစ္စလမ်ဘာသာဝင်တဦးကတော့ MVC ကတ်သွားရောက်မထုတ်ယူရတဲ့ပတ်သက်ပြီးသူ့အမြင်ကိုအခုလိုပြောပါတယ
်။မလုပ်ဘူးတပါးဆိုတော့အရင်ကျွန်တော်တို့ယာယီကတ်တေကန်ခက်ပြဆိုပြီးတော့လွှတ်ထားတယ်ဆိုတော့အခုကြောက်ပြီးတော့မှကျွန်တော်နိုင်ငံသားစီစီခက်ပြဟိုကာယမဟိုဘာလဲ
တက်တက်ကန်ကပြခိုင်အောင်ဆိုတော့ရုပ်ကြီးမရှိဘူးလေအရင်လည်းကျွန်တော်ယာယီကင်ထားတယ်ဆိုတော့လေတော့တော့မှန်ပါတယ်ဒါမှမဟုတ်ကျွန်တော်တို့ဘက်ကဘင်္ဂလီဆိုပြီးတော့ပေးတယ်ဘင်္ဂလီဆိုတဲ့ဟာကြတော့ဘင်္ဂလားဒေ့ရဲ့နိုင်ငံတာဝန်ရှိရမယ်ကျွန်တော်ဘင်္ဂလီမှမဟုတ်တော့ကျွန်တော်မြန်မာနိုင်ငံမှာမွေးတယ်ဆိုတော့မြန်မာနိုင်ငံတာဝန်ရှိရမယ်လေအဲ့လိုပါတယ်လူမျိုးမှသွားပြောမှဘင်္ဂလီဆိုပြီးတော့ထည့်တယ်အဲ့ဒါတွေကဟိုတိတ်သဘောမကျဘူးလူတွေက
စကိုင်းမြင်းနယ်မြောက်ပိုင်းမှာနေထိုင်တဲ့အစ္စလမ်ဘာသာဝင်တွေကို1995ခုနှစ်စစ်ဆေးရေးလက်ထက်က White Cat ခေါ်ယာယီတပ်တင်ခံလက်မှတ်တွေကိုထုတ်ပေးခဲ့ပါတယ်။ဒီတပ်တင်ခံလက်မှတ်တွေကို2015ခုနှစ်မေလတနင်္ဂနွေကုန်ဆုံးချိန်မှာပြန်လည်သိမ်းဆည်းခဲ့ပြီးနောက်ပိုင်းကျမှနိုင်ငံသားစီစစ်ခံရမဲ့သူရဲ့တပ်တင်ခံကတ်ဆိုပြီး MVC ကတ်တွေကိုထုတ်ပေးလာတာဖြစ်ပါတယ်ခင်ဗျာ။
ကိုထောင်ခံတဲ့တင်ပြပို့ထားတာဖြစ်ပါတယ်။ခုတစ်ခါမှာတော့တိုင်းရင်းသားတွေနဲ့ NCA စာချုပ်အကြောင်းတင်ဆက်ပေးကြပါရစေ။ UNSC ညီညွတ်သောတိုင်းရင်းသားလူမျိုးများ Federal Council ရဲ့နိုင်ငံရေးညှိနှိုင်းမှုအဖွဲ့ DPN နဲ့အစိုးရငြိမ်းချမ်းရေးကော်မရှင် PC တို့ကြားရှစ်ကြိမ်မြောက်ဒီကနေ့ဆွေးနွေးပွဲမှာအချက်တချို့သာသဘောတူညီနိုင်ခဲ့ပြီးတော့ဆက်လက်ညှိနှိုင်းရမယ့်အချက်တွေကျင်းနေသေးတာကြောင့် UNSC အဖွဲ့ဝင်တွေ NCA စာချုပ်မှာလက်မှတ်ထိုးရေးကိစ္စဟာမရေမရာဖြစ်နေပါတယ်။အစိုးရကိုယ်စားလှယ်တွေကတော့ UNSC အဖွဲ့တွေ NCA မှာလက်မှတ်ထိုးဖို့နှိစက်လာပြီလို့အကောင်းမြင်နေကြပါတယ်။ဆက်သွယ်မေးမြန်းထားတဲ့ကိုညာဝဲအောင်ကတင်ဆက်ထားပါတယ
်။ NCA စာချုပ်မှာလက်မှတ်ထိုးနိုင်မှုအတွက် UNFC ကောင်စီကအဆိုပြုထားတဲ့အချက်ရှိချက်ကိုဒီကနေ့ရန်ကုန်မြို့ NRPC ရင်းငယ်စင်တာမှာ UNFC ရဲ့ DPN အဖွဲ့နဲ့အစိုးရကော်မရှင် PC တို့ရှစ်ကြိမ်မြောက်ဆွေးနွေးခဲ့ကြတာပါ။ဒီဆွေးနွေးပွဲအတွင်း UNFC ကအဆိုပြုထားတဲ့အချက်3ကနေ8အထိသဘောတူညီမှုရရှိတယ်လို့ UNSC အဖွဲ့ကသတင်းထုတ်ပြန်ပါတယ်။အဲ့ဒီတည်းမှာနံပါတ်5အချက်ဖြစ်တဲ့တပ်ပိုင်းဆိုင်ရာကိစ္စတွေကိုအကျေလည်ညှိနှိုင်းနိုင်ခဲ့တယ်လို့ UNSC အဖွဲ့ကပြောပါတယ်။ UNSC ရဲ့အဆိုပြုချက်1နဲ့2တို့ကိုအစိုးရညီညွတ်ရေးကော်မရှင်ဘက်ကမလိုက်လျောနိုင်သေးတာကြောင့်နိုဝင်ဘာလ9ရက်မနက်ဖြန်မှာဆက်လက်ဆွေးနွေးသွားဖို့ရှိပါတယ်။အဆိုပြုချက်1ကတော့ NCA မှာလက်မှတ်ထိုးပြီးတာနဲ့တပ်မတော်နဲ့အစိုးရကတနိုင်ငံလုံးအဖြစ်ခတ်ရက်စဲကြောင်ကြေညာပေးဖို့ဖြစ်ပြီးနံပါတ်2အချက်ကတော့အနာဂတ်တိုင်းပြည်ကိုတန်းတူရေးနဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်နေပါတဲ့ Federal Democracy ပြည်ထောင်စုအဖြစ်တည်ထောင်သွားရေးဖြစ်ပါတယ်။ UNFC ရဲ့တောင်းဆိုချက်အတိုင်းမဟုတ်ပဲတက်မတော်ဘက်ကတော့အရင်အပြစ်ရခဲ့တဲ့ရှစ်ဖွဲ့အုံကလုံနီးလုံဟန်အတိုင်းသာလုံသွားဖို့ရှိတယ်လို့အစိုးရညီညွတ်ရေးကော်မရှင်မှာပါတဲ့ဦးလှမောင်ရွှေကပြောပါတယ
်။ NCA လက်မှတ်ရေးထိုးတုံးကဆောင်ရွက်ပေးခဲ့တဲ့လုပ်ငန်းစဉ်တွေရှိပါတယ်။အဲ့ဒီအတိုင်းແມ່ເຈົ້າລູກດີລະຊິລະມັດທຸມແຂ່ວດີຫັ້ນແຫຼະເອີ້ລະເວສອງແປໄປແມ່ລູກຊິວ່າຄືລະເຊື້ອກ້ານຫນອງນີ້ຫັ້ນເນາະເຈົ້າລູກຊິ່ນປຍຖ້າວ່າແດ່ດີບໍມາເນາະອມີງແແບບຫນຶ່ງແນ່ຫມູ່ຈັນແນ່ລູກແບບເຈົ້າເນາະມີມາແດ່ເຈົ້າອມີແນ່ຫັ້ນເນາະອ້າກ້ອງມີມາແດ່ແລະພຽງມາຊຸມີຫນີ້ຫນ້າດີປີ້ປຽນເນາະດີ DBN ນີ້ແຫຼະລະມັດຍີທູໄປແມ່ອມີຖ້າວ່າແ
ດ່ອະຊຸຍາບັກກະອພິຄັດຍະເສຈອງຈິນຍາມາຕາ NCA ອະພິຍະສາຈົ່ງຍະອະຫນິດຕາຍະປໍລວນມາຜິດແດ່ລູກUNFC ပြောခွင့်ရသူကိုထွန်းစော်ကရှင်းပြပါတယ
်တနင်္ဂနွေလောပြခဲ့ရေးစီရေးကြီးညာဖို့ဆိုတော့အခြေခံယူဆနဲ့ကျွန်တော်တို့ကနံပါတ်1ကိုဆိုပြထားတာဖြစ်ပါတယ်ဒါရတာကတနင်္ဂနွေလောပြခဲ့ရေးစီရေးကြီးညာဖို့အတွက်ကတော့တက်မလို့ပဲမှာဟိုရမရှိဘူးပေါ့နော်ဆိုတော့လက်တွေ့အခြေအနေမှာမဖြစ်နိုင်ဘူးဆိုတဲ့အခါကျတော့ဟုတ်ပြီဒီကျွန်တော်တို့ကတဆင်းချင်းတက်လှမ်းမယ်ပေါ့ဗျာတနင်္ဂနွေလောပြခဲ့ရေးစီဖြစ်ဖို့တိုးတက်ဖို့ရှိအောင်တဲ့ကျွန်တော်တို့ဆက်ပြီးတော့မှလုပ်မယ်ဆိုတော့ဒါနဲ့ခံတွေကိုကျွန်တော်တို့ချမယ်ပေါ့
ဆယ်ရပြည်တော်စုတည်ဆောင်ရေးနံပါတ်1အချက်မှာလဲသကလုံးပိုင်းမှာအငင်းခုံနေဖြစ်နေရတယ်လို့ကိုထွန်းစော်ကပြောပါတယ
်နံပါတ်1ဆိုပြန်ရင်လည်းပဲကျွန်တော်တို့ကဒီနိုင်ငံရေးဘက်မှာပေါ့ဒီတိုင်းပြည်ကိုကျွန်တော်တို့ကဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုအနေနဲ့တည်ဆောက်ကြမယ်ဆိုတော့ commitment ပေါ့နော်ပြန်လံကတိကိုတွေပေါ့ဗျာဆိုင်မှာမှုတွေကျွန်တော်တို့လုပ်ကြတာပေါ့ဆိုတော့ဒါကလည်းပဲကျွန်တော်တို့စက်ထမချိန်မှာအခြေလေဆွေးနွေးပြီးတော့ပြည့်ပြည့်ပြီးဖြစ်တယ်အဲ့မဲ့တက်မှအကျင်ရောက်တဲ့ခါကျတော့အဲ့ဒီ Federal Democracy ပြည်ထောင်စုဆိုတဲ့နေရာမှာကျွန်တော်တို့ရှေ့မှာဒီလောကဘာသာတရားတို့ဒီကျွန်တော်တို့ကိုယ်ပိုင်ပြဋ္ဌာန်းခွင့်တွေနဲ့ပတ်သက်တဲ့အဲ့ဒီအမတ်ကင်ကျပြေဝါရှိရမယ်ဆိုတဲ့ကိစ္စတွေပါနေတဲ့အတွက်ဒုတော်ဝင်ရေးသုံးပါးတို့ကပြန်ထည့်တာပေါ့ဗျာပြီးရင် Federal Democracy ပြည်ထောင်စုဆိုတာကိုတိုင်းရိုက်အသုံးလုံးခြင်းမဟုတ်ပဲနဲ့ NCA ပါပြဋ္ဌာန်းချက်အတိုင်းပေါ့ဗျာဒီမိုကရေစီနဲ့ Federal စနစ်ကိုချေခံတဲ့ Federal Democracy ပြည်ထောင်စုအနေနဲ့တည်ဆောက်မယ်ဆိုတဲ့ဒီရည်ရည်ချက်သဘောထားကိုပြီးတော့ဗောနော်ဆိုတော့စက်တမချိန်မှာရရှိမှုကကွဲပြားသွားတယ်ဆိုတာတွေကတော့မနေ့ကအကြေလင်းညှိနှိုင်းရမယ့်ချက်တွေလို့ကျွန်တော်တို့ပြောလို့ရပါတ
ယ် UNFC ရဲ့ DPN နဲ့အစိုးရ PC အဖွဲ့တို့ဟာဒီအချက်၈ချက်ပေါ်မှာ18လကြာဆွေးနွေးလာခဲ့ကြတာပါ၈ချက်လုံးသဘောတူညီမှုရသွားပြီဆိုရင်တော့နံပါတ်၉အချက်ဖြစ်တဲ့ UNFC ကောင်စီအဖွဲ့ဝင်တွေက NCA အပြည့်အစုံကိုလက်မှတ်ထိုးကြမှာဖြစ်ပါတယ်ခင်ဗျာ
ကိုညဝဲအောင်တင်ဆက်ပေးထားတာဖြစ်ပါတယ်။ခုတစ်ခါမှာတော့အယက်သားအစိုးရတက်လာတဲ့နှစ်နှစ်တာကာလအပေါ်ဆက်သွယ်မေးမြန်းချက်ကိုတင်ဆက်ပေးကြပါမယ်။ပြောင်းလဲချိန်တက်ပြီဆိုတဲ့ကြွေးကြော်သံနဲ့အတိုက်ခံပါတီကြီးဖြစ်တဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုပြည်သူဆန္ဒမဲအများစုနဲ့အယက်သားအစိုးရတရက်အဖြစ်ရွေးချယ်ခံခဲ့ကြတဲ့ရွေးကောက်ပွဲနှစ်နှစ်တင်းပြည့်တဲ့ဒီကနေ့မှာတော့ NLD ဥဆောင်တဲ့အစိုးရအပေါ်ပြည်သူအများမျှော်လင့်ထားသလိုအကောင့်ထက်ဖို့မဆောင်ရွက်နိုင်သေးတဲ့အပေါ်အားမလို့အားမရဖြစ်မှုတွေနဲ့ဝေဖန်မှုတွေလည်းရှိနေပါတယ်ဒီဝေဖန်မှုတွေကို NLD အနေနဲ့ကြိုဆိုလက်ခံပြီးတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ပြောတဲ့ပြည်သူနဲ့အတူဆိုတဲ့ဆောင်းပုံနဲ့အညီရွေးကောက်ပွဲကတိကဝတ်တွေအတိုင်းပြည်သူအများလိုလားတဲ့ဒီမိုကရေစီနိုင်ငံသစ်ထူထောင်နိုင်ရေးစိန်ခေါ်ချက်တွေအကျက်တဲတွေကိုပြည်သူနဲ့အတူရင်ဆိုင်ဖြစ်ရှင်းသွားမှာဖြစ်တယ်လို့ NLD ပါတီတာဝန်ရှိသူကပြောဆိုလိုက်ပါတယ်။ရွေးကောက်ပွဲနှစ်နှစ်ပြည့်ဒီကနေ့မှာ NLD အရက်သားအစိုးရဆောင်ရွက်ချက်တွေနဲ့ပတ်သက်လို့ NLD ပါတီရဲ့ဗဟိုအလုံးမှုဆောင်ဦးညံဝင်းကို VOA မြန်မာပိုင်းကမတ်စုမုံကဆက်သွယ်မေးမြန်းတဲ့အခါသူကအခုလိုစပြောပါတယ်
။အမြင်ရင်းတော့တွေ့ရမှာမဟုတ်ဘူး။ကျွန်တော်ပြောချင်တာကစိတ်တော်တဲ့ပြုရင်ကြောင်းလဲမှုတိုးတက်မှုတွေရနေတယ်လို့ကျွန်တော်တို့ညံ။ဖွဲ့စည်းပုံအခြေခံဥပဒေစင်စင်ရင်းနဲ့ပတ်သက်ပြီးတော့လည်းအမှန်တန်တိမ်မွေးပါတယ်ကျွန်တော်တို့တိုးတက်မှုရတယ်လို့ကျွန်တော်တို့ခံယူတယ်ဆက်နဲ့စူးစမ်းနေတယ်အဲ့လိုပြောချင်ပကျင်းနာမှုဖြစ်တယ်ဆိုရင်လည်းကျွန်တော်နားလည်ပါတယ်သို့တော့ကျွန်တော်တို့ဒီဥပဒေတင်ဆက်ရေးလို့ဥပဒေတက်ထမ်းရေးလို့ဆိုတာစိတ်ချစိတ်ထားပြီးစောင့်အောင်နော်ဖြစ်ချင်တာကိုစိတ်ချအကုန်လုံးနော်ဖြစ်လိုက်တာနဲ့ဇာတ်နဲ့ကိစ္စတွေမှာခေါင်းပေါင်းပါးတွေတက်ကုန်ပါစေဒါတွေကိုဖြည်းဖြည်းချင်းချင်းလိုရတဲ့ကတ္တနာမှုလို့အဲ့ဒါလို့အလော30ဖြစ်ဖို့အလုံး30ပြောလင်းဖို့မသိဘူးလို့ကျွန်တော်ပြောချင်တယ
်အခုဒီနှစ်နှစ်တာကာလပေါ့နော်2015ရွေးကောက်ပွဲအပြီးမှာ NND ဥဆောင်တဲ့ရက်သားဆိုရကရခိုင်အရေးလိုမျိုးပေါ့နော်နိုင်ငံတကာဖိအားတွေနဲ့ဝေဖန်မှုတွေနဲ့ကြုံရတဲ့ဒီအကြက်တဲစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတဲ့အနေအထားပေါ်မှာပေါ့နော် NND ဆိုရ86လမ်းမဲ့အနေအထားတွေကိုရောပြည်သူကိုအံကဲအနေနဲ့ဘလို့များသတင်းစကားပါကျင်တာရှိပါလေရှင
်ပြည်သူတွေကိုပြောချင်တာလက်ရှိမှာကျွန်တော်တို့ကနိုင်ငံတကာနော်သတင်းမီဒီယာအချို့ရဲ့ဖိအားပေးမှုကိုခံရတယ်ကျွန်တော်တို့ရခိုင်မှာဆိုရင်ကျွန်တော်တို့ရဲ့တပ်စခန်းနေရဲစခန်းမျိုးတော်ဝင်ရောက်တိုက်ခိုက်ပြီးတော့နော်အကြမ်းဖက်ဟိုခံရတယ်ဒါဒီကိုကျွန်တော်တို့တုံ့ပြန်မှုလုပ်တဲ့အခါမှာအချုပ်ရာအာဏာကိုမတိကျအောင်ဆက်လက်ဆောင်ရွက်သွားမယ်လို့ဒီလိုမျိုးသိပြီးသွား
ဟုတ်ကဲ့နောက်ပြီးတော့ NND ဆိုရလက်ထက်မှာဒီဒေါက်ဆန်းစုကြည်ကိုယ်တိုင်လည်းပြောခဲ့တာရှိပါတယ်အလောက်ကိုင်ဒီဖန်တီးပေးနိုင်ရေးနဲ့စီးပွားရေးတွေအဖွံ့ဖြိုးတိုးတက်ဖို့အတွက်လူလူလူအများကအများကြီးမျှော်လင့်ချက်ရှိပါတယ်ဒီဘော်မှာရောအန်ကယ်ဦးညံဝင်းတို့ဘယ်လိုများပြောနိုင်ပါလဲရှင
်ကျွန်တော်ပြောနိုင်တာကလေအလောက်ကိုင်ရရှိရေးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့လက်ရှိ NND အစိုးရကသူကမူးငုံချတာပါတယ်နိုင်ငံရေးနှီးမြှုပ်နှံမှုကအလောက်ကိုင်ဖန်တီးပေးရေးကိုဥပဒေရမယ်ဆိုတဲ့အချက်ပေါ့ဒီအချက်တွေကြောင့်တချို့လုံငန်းနေရာချက်ချင်းအပြောင်းလဲလုပ်ဖို့အခက်အခဲရှိလို့အချိန်ကျန်ကြာနေတာရှိတယ်သို့တော်ဒါဟာပြည်လူစုအများစုအတွက်အကျိုးရှိမဲ့ကိစ္စမူဝါဒအဖြစ်လဲကျွန်တော်တို့မြင်ပါတယ်
ဟုတ်ကဲ့အန်ကယ်နောက်တစ်ခုကတရားဥပဒေစိုးမိုးရေးနဲ့ပတ်သက်ပြီးတော့ပေါ့နော်အန်ကယ်ဒီ NND ဆိုရဒီနှစ်နှစ်ပြည့်ကာလမှာဒီဆောင်ရွက်လုပ်ကိုင်နေရာတွေနဲ့ပတ်သက်ပြီးတော့ရောအန်ကယ်ဦးညံဝင်းဘယ်လိုများပြောနိုင်တာရှိပါလဲရှင
်ဟုတ်ကဲ့ကျွန်တော်တို့တမန်ကြီးပြည်တော့ဂျာနေတွေသတင်းစာတွေကို private ပုဂ္ဂိုလ်ကသတင်းစာတွေကိုရှင်းလိုက်ရာဇဝမှုတွေအဲ့ဒါတရားဥပဒေစိုးမိုးရေးနဲ့ပတ်သက်ပြီးအများကြီးပေါများစာတွေလို့ဒီလိုမြင်ရတယ်တကယ်တော့မဟုတ်ဘူးညကျွန်တော်တို့တကယ်တမ်းကျတော့အရင်ကအချိန်နဲ့စာရင်ဒီကြာဒီကောက်ရင်ကျင်းတရားဥပဒေစိုးမိုးမှုပုံပုံရရှိနေတယ်ဆိုတာကျွန်တော်ယူကြည့်ပါတယ်ဒီတိုင်းလဲဆက်လက်ကြိုးပမ်းဆောင်ရွက်သွားမယ်လို့ပြောချင်
ဟုတ်ကဲ့နောက်တစ်ခုကအန်ကယ်ဒီလွတ်ဒီဒီမိုကရေစီစံနဲ့မညီတာတွေလူခွေနဲ့ဒီမကိုက်ညီတဲ့ကိစ္စတွေပေါ့နော်ဥပဒေတွေပြုပြင်ပြောင်းလဲပြင်ဆင်မှုပြဋ္ဌာန်းမှုကြိုးပမ်းနေတဲ့ NND ဥဆောင်တဲ့လွတ်တော်ပိုင်းရဲ့ဆောင်ရွက်ချက်တွေနဲ့ပတ်သက်လို့ရောအန်ကယ်တို့ဒီနှစ်နှစ်ပြည့်မှာဘယ်လိုများပြောနိုင်တာရှိပါလဲရှင
်ဒီဥပဒေပြင်ဆင်ရေးလို့ဥပဒေပြဋ္ဌာန်းရေးလို့ဆိုတာသိချင်စိတ်ခံပြီးစောင့်အောင်နော်ဖြစ်ချင်တာကိုဖြစ်ချင်ချင်လိုရတဲ့ကတ္တနာမှုလို့အလုံး30ညှိုးလင့်မှုမသိမှုလို့ကျွန်တော်ပြောချင်တယ်မကြခင်ကမှဩဂရကိုယ်တိုင်ပြောသွားတယ်ကျွန်တော်တို့မြန်မာနိုင်ငံသားတွေနိုင်ငံတကာကိုရောက်ရှိနေတဲ့ပုံကိုယ်တွေအလုံးကကျွန်တော်တို့နဲ့အတူတူကပဲပုံစံနဲ့ပူးပေါင်းဆောင်ရွက်ပါလို့ထပ်မံတိုက်တွန်းလို့ပ
ါအကယ်ဦးညံဝင်းကျေးဇူးအများကြီးတင်ပါတယ်ရှင်ဖြစ်ပေးတာ
ဟုတ်ပါပြီဟာ
NLD ရဲ့သားဆိုရဆောင်ရွက်ချက်တွေနဲ့ပတ်သက်လို့ NLD ပါတီရဲ့ဗဟိုအလုံးမှုဆောင်ဦးညံဝင်းကို VOA မြန်မာပိုင်းကမတ်စုမုံကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်။ VOA ကနေပို့ဒူးနဲ့ညပိုင်းစီစဉ်တွေကိုဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ခုတစ်ခါမှာတော့တနည်းပြည့်ပြီးဖြစ်တဲ့အမေရိကန်သမ္မတရွေးကောက်ပွဲအကြောင်းကိုဆက်လက်တင်ဆက်ပေးကြပါမယ်။ ทีนี้หน่วยมาลาเซียนี่ฮะส่วนเมกันเปียงซูมาเลือกสังหารยามยาวตำราอภิษฎโดนัลด์ทรัมป์ยุ่งเฉยแข่งกันเลยยุ่งกับประเทศนี้เป็นเรื่องผิดไปเลยยุ่งกับเพื่อนมาเมื่อเช้าเพนเน่ทรัมป์อันนั้นย้ายไปแต่เจ้าเมกันต้องวันนี้ก็ว่าลงมาไอ้อาทิตย์จะไปเลยตำราทรัมป์จะลาไปรอประมาณกูละจุดมารอที่นี่ก็ดอลลี่เปลี่ยนไปได้พิเคราะห์ไปเลย ตำราทรัมป์นี่เนี่ยตัวใหญ่กว่าเกรดิโกวัตโชโก้อาการเจ็บปวดสั่งเยอะตายเลยชีวิตไม่เลยเจ็บก็ตายเลยชีวิตไปฟิวเอเดนดาจิมเมลองปีบัวเอเดนโก้แม็กคินปีทรีการ์เดนส์ทาวาเลยลูกเอเดนเด็กกูรู้ใช่ตำราหุยกับเวียนยามาตอนนี้ทรัมป์อันนี้ยังอ้างว่าขายไม่รู้เปลี่ยนดูเต็มชีเกว่า
ทั้งยังตัวมาชีวิตรีพับลิกันดิโมแครตที่จะลุล่าตัวเรื่องอารมณ์คู่เชิงฮะจนรู้อารมณ์จะดูดีเลยยัดยามะเชิงมา
ตำราที่จัดสรรจึงสูบไว้มาเลยทรัมป์ก็ตัวนายยาวอุดรที่ก็ท้าวกันอาบิเกซาร์เลยลูกมารูเดนซาริกูกระติบอยู่เปลี่ยวสุเกราชีไปพาลิเทชันส์พรอสเปอร์แต่ไงยี่ดมารีก้าวซ้ายเข้าใจไหมดูดูโดยมารอลูกโดยเปลี่ยวเซย์อยู่ในปีจีเข้าไปดีลูกเชนีโจจิการ์อะคู่ทีเนียดีเชยมาเวปีส่งตัวไปยุคก็เว้ามาทรัมป์อันนี้ยาลัยจ้าก้าอเมริกันยังไงยี่มาจีเจลูกแค่ตัวสิเดียวเลยพี่เจลูมาฮับยูอาเยียจวนจินตูจุนฟีเฮริกาเปลี่ยวไป
I think the Republican base voter. This was the largest audience to ever witness.
Tamra Gentis are Jesuit Canary de Maro, Tipuega, Lugo Rite de Noyo, Kabat one Sanji do Jetu Mava, Yadon Pibare.
Tamra, Sozo Amibugaro, Tania Lila Nigeria, Diago Joma, Diaduji, Niago Sechu, Asato, Kanangarabe Pibare. Tapi Sibai Piagala are now Soxia secretly Tiatella of Savia Nangarane. ไอเอสสุญญาภพเอชโมยสิทธิ์ใดสัญญาชัดอยู่ในประเทศปีนี้ตำราทรัมป์ที่แม้ยุคแห่งราชีวารีแต่เมื่อเช้าลูกออกมาจะมาอีสาวชาวมูอุบลีเจ้าอาอมิมีตีพิวในโกกุโรทรัมป์เนี่ยตัวใหญ่ริพับลิกันมหาเมจุนส่วนฝั่งนั้นเก็บเอา
ดูเอาเทียบชุดอะไรอันนั้นปฏิทินนี่เนี่ยว่าคุณทรัมป์สู้อะไรแต่มาแล้วลุตอร์เวนสั้นๆน้องมีมือชีรามิวยังอัดข้ามมาไม่พิเคราะห์ว่าบางส่วนที่ดราม่าแต่ยี่เด็ดแต่ทำลายเอเจนต์เจ้าเลยก็ติดกับเอาพิเศษอะไรมีอะไรชี้เกี่ยวกับเลยฟังจีนี่เป็นเนื้อชาร์ลส์ฟิมิวมาอัดเจ้าเป็นสนามยาบริพิเคราะห์ไปเลยนะลูมิอาเวเบนซ์ยาพิเศษเมื่อมาจากมิวริกุตำราก็ที่ดราม่าแต่ยี่เกี่ยวกับมิวริกว่ากูรู้สึกตัวมาช่วงเครื่องมือเน
Skype ကနေတစ်ဆင့်ပြောပါရယ
် A large majority of Americans now believe
အခုဆိုရင်ပြည်သူအများစုကဒေါ်နယ်ထရန့်ကိုသမ္မတတာဝန်ကောင်းကောင်းမယူနိုင်ဘူးဖြစ်နေမြင်လာကြပါပြီ။သူ့ရဲ့လှုပ်ဆောင်မှုတွေကိုမထောက်ခံကြတော့သလိုဒီအချိန်ထိပိုဆိုးလာဖို့ပဲရှိပါတယ
်။ဒါပေမဲ့လည်းထရန့်ရဲ့ရွေးကောက်ပွဲမဲဆွယ်မှုပုံစံစီဝေးမှုတွေနဲ့ Twitter မျက်ချက်တွေကြောင့်ပဲသူ့အတွက်ထောက်ခံမှုကိုထိန်းထားနိုင်တာဖြစ်ပြီးတော့လွှတ်တော်မှာဆိုရင်လည်း Republican အများစုကြားမှာတော့သူ့ပေါ်တစ္ဆာခံမှုခိုင်မာနေတာဖြစ်တယ်လို့ George Washington တပ်သူကမတ်သူးတယ်လက်ကပြောပါတယ်
။ Because he has this
သူ့ကိုထောက်ခံသူနဲ့ကန့်ကွက်သူက35 38နဲ့မတင်မရင်းရှိနေတာကြောင့်လွှတ်တော်ကိုထိန်းချုပ်ထားတဲ့ Republican တွေအနေနဲ့သမ္မတကိုပုံမှန်လင်းစိန်ခေါ်ဖို့ဆိုတာသိက္ခတ်ပါတယ်
။ဒါနဲ့ Russia နဲ့ပတ်သက်ဆက်နွယ်တဲ့ရာဇဝတ်မှုစွဲချက်တွေကအင်မီရိုအထက်အရေးမဲတစ်ခုလို့ချိန်ဆောင်နေပြီးသမ္မတ Trump ရဲ့အနာဂတ်အတွက်မတိကျမီယာမှုတွေဖြစ်စေတယ်လို့ Larry Sabato ကပြောပါတယ
်။ So can he turn it around? Yes.
ဒါကိုသူပြန်ပြောင်းလုပ်ဆောင်လို့ရနိုင်သလား?ရနိုင်ပါတယ်။သူပြန်လဲရွေးကောက်ခံရနိုင်သလား?ဖြစ်နိုင်ပါတယ်။တခါတလေမှာအခက်အခဲဆုံးကပထမဆုံးကျင်ရွေးကောက်ခံရလို့ပါဒါပေမဲ့သူ့ကိုယ်သူခက်ခဲအောင်လုပ်နေတာကသူလှုပ်ချင်တာတွေကိုလွတ်တော်မှာတည်ပြီးဖို့ကြိုးစားတာလွတ်တော်ကို Republican တွေလက်ထက်မှာပဲဆက်ရှိပြီးတော့ပြန်ပြီးရွေးကောက်ခံအောင်လုပ်နေတာတွေပါ
ပြီးခဲ့တဲ့ရွေးကောက်ပွဲမှာ Trump အနိုင်ရခဲ့တာဟာ American နိုင်ငံကြီးအထက်အရေးပါတဲ့အခိုက်အတန့်တစ်ခုဖြစ်ပေမဲ့လို့တိုင်းပြည်နယ်ကဘာကြီးတစ်ခုလုံးအပေါ်တက်ရောက်မှုတွေကလည်းဆက်ပြီးတော့မေးခွန်းထုတ်စရာဖြစ်နေသေးပါရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန် နေ့လယ်7:00ကနေနေ့ခင်း7:00အထိအချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6:00ခွဲကနေ9:00အထိအစီအစဉ်ကိုတိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9:00ကနေ10:00အထိအစီအစဉ်ကိုတော့တိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9:00အစီအစဉ်ပြီးပြီးချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။ညချမ်းမှာတော်တာရှင်များရှင်၂၀၁၉ခုနှစ်နိုဝင်ဘာလ၈ရက်ဗိုလ်တူးနေ့ညပိုင်းအတွက် VOA မြန်မာပိုင်းစီစဉ်ရေးထုတ်ဝင်ချက်တွေကိုတော်တာရှင်တွေနားဆင်နေကြတာဖြစ်ပါတယ်။အခုဆက်ပြီးတော့ည၁၀:၀၀အထိလိုင်းဒိုမီတာ24 25 32နဲ့51အပြင်လိုင်းလမီတာ190တို့ကနေထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာဆိုရင်တော့ငင်းကြေးမဖြစ်နိုင်သေးတဲ့အတိုင်းဆိုရဲကောင်းစင်နဲ့ဦးကျော်စံသားရဲ့မြန်မာရေးသုံးသက်ချက်မှာ
လုံလောဆယ်တော့အဲ့ဒါတော့အဓိကကြတယ်ဗျ။ကမ္ဘာဘက်ကသဘောမတူတာတော့2015 SE ထိုးလွှမ်းလဲအေအေအကုတ်ကန့်ပလောင်ဒီသုံးဘွဲ့ကိုတက်မလို့ကသဘော
မြန်မာနိုင်ငံရေးစောင့်ကြည့်သူဦးမောင်မောင်ဆိုအခုလိုဆွေးနွေးတော့တာကိုမကြားခင်မှာပြည်စုံနာဆင်ကြဖို့ရှိပါတယ်။ဒါအပြင်မြန်မာလူထုနဲ့ကျန်းမာရေးကဏ္ဍအပတ်စဉ်အားကစားကဏ္ဍစာရတွေကိုလည်းနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့မြန်မာလူထုနဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ဒီတစ်ပတ်ရဲ့အစီအစဉ်မှာတော့ဆေးဝါးအကူအညီနဲ့အတူမှန်ကန်တဲ့နေထိုင်စားသောက်မှုတွေကိုကျင့်သုံးပြီးတော့စနစ်တကျတိုင်းထွာထိန်းချုပ်ရင်းစီးကျိုသွေးကျိုဝေနာရှင်တွေဟာတာမန်လူတယောက်လိုပဲတက်တန်းစီနေထိုင်သွားနိုင်တဲ့အကြောင်းကိုစီးကျိုနဲ့ဟော်မုန်းဆိုင်ရာအထူးကုဆရာဝန်ကြီးပေါမော့ခဒေါက်တာဒေါ်သတန်းအင်းနဲ့ဒေါက်တာတန်းစောတို့ဆွေးနွေးထားကြပါရရှင်
စီချိုသွေးချိုယောဂဟာအဖြစ်အများဆုံးယောဂတွေထဲမှာတစ်ခုပါဝင်ဖြစ်ပါလေမိသားစုတိုင်းနှိမ့်ပါမှာစီချိုသွေးချိုယောဂရှိတဲ့ဆွေမျိုးသားချင်းတွေကိုတွေ့နေရတယ်လို့ Grand Hatta International Hospital မှာစီချိုနဲ့ဟော်မုန်းဆိုင်ရာအထူးကုဆရာဝန်ကြီးဖြစ်သူပေါမောက်ခဒေါက်တာဒေါ်သနဲ့အေးကပြောပါလေအ
များကြီးဖြစ်ပါတယ်အများကြီးဖြစ်တော့ကျမတို့နော်အင်တိုင်းစီကိုနော်တကယ်မေးခွန်းလိုက်မေးစီချိုနဲ့အမျိုးမတော်တဲ့အိမ်တော့မရှိပါဘူးနော်နည်းနည်းအစမ်းမေးကြည့်တာတော့တော်တော်များများရှိပါတယ်။နော်ဒီမိတ်ဆွေတော့ကိုမျိုးစုကိုယ်တိုင်လည်းရှိပါတယ်။စီချိုတွေကလေ။အဲ့တော့စီချိုကခိုးလိုပဲပေါက်နေပါတယ်အများကြီးရှိတယ်
။စီချိုသွေးချိုယောဂဟာပျောက်ကင်းအောင်ကုသလို့မရနိုင်ပဲ။တစ်သလုံးရှိနေမဲ့ယောဂတစ်ခုဖြစ်ပါလေ။ပျောက်ကင်းအောင်ကုသလို့မရပေမဲ့အဝါလုံနေတဲ့စီချိုသမားတွေမှာခန္ဓာကိုယ်လေးချင်းရှော့ချလိုက်မယ်ဆိုရင်ယောဂပျောက်သွားတယ်အဲ့လိုထင်ရတဲ့အထိသွေးရင်းတကြားတဲ့ပမာဏပုံမှန်ပြန်ဖြစ်သွားတာမျိုးတွေတွေ့ရပါလေ
။စီချိုသွေးချိုယောဂကပျောက်တယ်တော့မရှိပါဘူး။ဒါကနော်ဒီခန္ဓာကိုယ်မှာရှိတဲ့မုတ်ချိုအိတ်ကံတွေထွက်တဲ့အင်ဆူလင်ဓာတ်ကဟော်မုန်းဓာတ်ကနော်ဒါလုံးဝအဲ့ဘာပုံခန်းသွားတယ်ပေါ့နော်အဲဒီဟော်မုန်းကိုမထုတ်လုပ်နိုင်ဘူးဆိုရင်တော့စီချိုဖြစ်လာအချို့မျိုးစမ်းနှင့်ဒီမှာတော့မထုတ်လုပ်နိုင်တာတော့မဟုတ်ဘူးအင်ဆူလင်ရီစစ်စတန့်ဆိုတဲ့စီချိုဗါတယ်အင်ဆူလင်ရဲ့တွန်းခံအားတွေပိတ်များတဲ့အခါအင်ဆူလင်လိုအပ်တဲ့နော်လိုအပ်တဲ့အင်ဆူလင်ကလိုအပ်တဲ့အရန်များနေတဲ့အခါကျရင်ရလတ်ကတော့မလုံလောက်တာပဲပြန်ဖြစ်သွားတယ်အဲ့ဒါအင်ဆူလင်မလုံလိုက်ဝင်ရင်တော့စီချိုဖြစ်တယ်ပေါ့နော်ဖြစ်တဲ့အခါကျတော့ဒါပြန်ပြောင်းနိုင်တဲ့နော်ပြန်ပြောင်းနိုင်တာတော့မရှိဘူးเนาะဒါပေမဲ့အမျိုးအစားနှစ်မှာတော့လေသူကဒီအရန်ဝါတဲ့သူတွေကခနာကိုဝိတ်ကိုအများကြီးချချလိုက်ချထက်လိုက်ရင်တော့သူကပြန်ပြီးတော့ပျောက်သွားတယ်ဆမတော့ပျောက်တယ်လို့ယူဆရတဲ့ငုတ်သွားတယ်လို့တော့เนาะယူဆရင်ရတယ
်ပျောက်ကင်းအောင်ကုသလို့မရတဲ့ယောဂတစ်ခုဖြစ်ပေမဲ့သွေးရင်းတကြားတဲ့ပမာဏနဲ့ hemoglobin A1c ပမာဏတွေကိုစနစ်တကျထိန်းသိမ်းထားပြီးသွေးတုပ်ပမာဏနဲ့သွေးရင်းအစီပမာဏတွေကိုပါထိန်းချုပ်ထားနိုင်ခဲ့မယ်ဆိုရင်စီချိုသွေးချိုဝေနာရှင်တွေဟာတာမန်လူတယောက်လိုတက်တန်းစီနေနိုင်တယ်လို့ပမောက်ခဒေါက်တာဒေါက်တာနဲ့အေးကပြောပါတယ
်စီချိုသွေးချိုတစ်ခုတည်းတော့မဟုတ်ဘူးเนาะတကယ်တော့စီချိုသွေးချိုနဲ့တွဲနေတဲ့ခြားအချက်လက်တွေကတော့သွေးတုပ်ရယ်เนาะအစီဓာတ်ရယ်ဒီသုံးခုကိုသေချာချက်ထိန်းထားမယ်ဆိုရင်တက်တန်းစီနေနိုင်တယ်လို့အကျန်းအဖြစ်ဆင်မှာနော်ပြောလို့ပါလေဒါပေမဲ့အဲတက်တန်းစီနေဖို့တကယ်လိုအပ်တာတော့ဖြစ်စကလေးကလုံးမရပါဘူ
းစီချိုသွေးချိုယောဂကိုထိန်းချုပ်ဖို့အတွက်သွေးရင်းကြားတဲ့ပမာဏကိုတိုက်တာတဲ့နေရာမှာတိကျအောင်တိုက်တာဖို့လိုအပ်ပါတယ်ညဘက်အချိန်ပြပြပွားဝအိတ်ဆက်ပြီးမနက်နိုးချင်းအစာမစားခင်တိုက်တာတဲ့သွေးရင်းကြားတဲ့ပမာဏတွေကိုနှိုင်းရှင်စစ်ဆေးရမှာဖြစ်တယ်လို့ဒေါက်တာဒေါက်တာနန်းအေးကပြောပါတယ်
ချိန်သိမ့်နေဆိုတဲ့နေရာမှာနော်သွေးချိုပေါ့နော် တွေးကြအဲထိမ့်သိမ့်နေဆိုတဲ့နေရာမှာဒီကျမတို့ဒါတိုင်းထွာပေါ့နော်တိုင်းထွာမယ်တိုင်းထွာတဲ့အခါမှာနော်ဒီကြီးကြအောင်တိုင်းထွာဖို့လည်းလိုတယ်ဒီ random ဆိုတာကကျုံတလို့သွားစစ်လိုက်ရင်တွေးကြတွေကအဲဒီနေ့မှာပဲ300ဖြစ်နေဒီနေ့မှာပဲ150ဖြစ်နေဒါလိုင်းလိုပဲပေါ့နော်တက်လိုက်နေကြားလိုက်နေအဲ့လိုရှိတယ်ဆိုတော့အတိအကျအချိန်လေးတစ်ခုကိုကျမတို့နော် fix လုပ်ပြီးတော့တိုင်းနေဆိုပို့ပြီးတော့ဟိုကောင်းတယ်မကောင်းဘူးလို့နိုင်လို့ပြောလို့ရဆိုတော့ဥပမာဆိုရင်မနေ့အိယာထတာနဲ့နော်ညညလုံးမစားဘူးအိယာထတာနဲ့တိုင်းလိုက်ရင်ဒါအကျန်းဖြစ်ပေါ့နော်ကျမတို့80ကနေ120ပေါ့အလုံးစုံ130ပေါ့အဲ့လောက်ကြီးကိုဖိနိုင်တယ်ဆိုရင်ဒါနော်ကောင်းတယ်ပေါ့နော်
တည်တင်းတကြတဲ့ပမာဏဟာအစားအသောက်နေထိုင်ပြုမှုပေါ်မူတည်ပြီးအတက်ကြပြောင်းလဲမြန်နာကိုတွေ့ရပါတယ်တည်တင်းတကြတဲ့ပမာဏကိုမကြာခဏစစ်ဆေးထိန်းချုပ်ဖို့လိုအပ်တယ်လို့ဟီမိုဂလိုဘင် A1C ပမာဏကိုလည်း3နာရီချင်းဆက်သက်စစ်ဆေးပြီးဆီးချိုသွေးချိုယောဂရဲ့ရလဒ်တွေကိုတိတိကျကျခံမှန်းနိုင်ရလို့ဒေါက်တာဒေါက်တာနဲ့အေးကပြောပါတယ
်ဘယ်သူမှသွေးချိုတွေကို24နာရီနော်တက်လိုက်ကြလိုက်မတိုင်းထွန်နိုင်တဲ့အတွက်ကြောင့်အတိအကျဆုံးနဲ့အကောင်းဆုံးစစ်ဆေးခြင်းဟာနော်ဒီမှာ3လပြန်မြပေါ့နော်3လတခါနော်ကြမ်းမြယူပြီးတော့စစ်တဲ့ဟီမိုဂလိုဘင် A1C အဲအဲ့ဒါကိုတိုင်းလိုက်ခြင်းနော်ခုနှစ်ရာခိုင်နှုန်းချက်နည်းရင်ဒါအမြဲတစေပေါ့လေအမြဲနည်းတယ်ဆိုရင်ဒါအကောင်းဆုံးခြင်းလေပေါ့
စီကျုပ်သွေးကျုပ်ယောဂဟာနောက်ဆက်တဲ့ဆူးကျုပ်တွေဖြစ်ပေါ်ခံစားရခဲ့မယ်ဆိုရင်ငွေကြေးသိမ်းပေါင်းများစွာကုန်ကြခံမှုလိုလာတဲ့ယောဂတစ်ခုဖြစ်ပါတယ်ဆေးဝါးအကူအညီတွေနဲ့အတူပန်ကန်တဲ့နေထိုင်စားသောက်မှုတွေကိုကျင့်သုံးပြီးစနစ်တကျတိုင်းထွာထိန်းချုပ်ရင်တာမန်လူတယောက်လိုတက်တန်းစီနေထိုင်သွားနိုင်တဲ့အကြောင်းတင်ပြပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပါ
ဒေါက်တာတန်ဆောတင်ဆက်ထားတဲ့မြန်မာလူထုနဲ့ကျန်းမာရေးကဏ္ဍကိုနားဆင်ကြကြတာဖြစ်ပါတယ်။ဒေါက်တာရှင်ရန်ရှင်ခုတစ်ခါမှာတော့ဒီတစ်ပတ်ရဲ့စနေညဒိုင်းရီလေးလိုင်းစီစဉ်မှာဗာရင်ဆွေးနွေးဖို့ရှိလေဆိုတာကိုကြည့်ကြအောင်ပ
ါ။ဒေါက်တာရှင်ရန်ရှင်ဆဲဆူးနှစ်ပေါင်းများစွာအတွင်းအရက်သားဆူရတရပေါ်ပေါက်လာခဲ့တဲ့ရွေးကောက်ပွဲကိုကျင်းပခဲ့တာအခုဆိုရင်နှစ်နှစ်ပြည့်သွားခဲ့ပါပြီ။ပြောင်းလဲခြင်းကြံပြီးဆိုတဲ့ဆောင်ပုံးနဲ့ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ယူသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနေနဲ့မနစ်ပြည်လာချိန်မှာအပြောင်းလဲတွေဘလောက်ထိဆောင်ကျဉ်ပေးနိုင်ခဲ့ပါပြီလဲ။မဲဆန္ဒရှင်တွေရဲ့မျှော်လင့်ချက်တွေဘလောက်ထိပြည့်ဝခဲ့ကြပါပြီလဲဆိုတာကို VOES နေနေညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOES ဖုန်းနံပါတ် 1-2-3-2-3-5-5-5လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနေပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOES ရဲ့အီးမေးလ်လိပ်စာbamis@voanews.com ကိုကြိုတင်ပေးဖို့ချားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ချားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။သတင်းရှင်တွေအနေနဲ့စနေနေ့ည9:00စီစဉ်မတိုင်ခင်အချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့လည်းထပ်မံဖိတ်ခေါ်လိုက်ပါတယ်။တိုင်းလေလိုင်းစီစဉ်တွေကိုအပတ်စဉ်အင်္ဂါနဲ့စနေညတိုင်းမှာဆွေးနွေးပေးနေကြဖြစ်ပါတယ်။ခုတစ်ခါမှာတော့ငင်းကြဲရင်မဖြစ်နိုင်သည့်တိုင်းဆိုတဲ့ကောင်းစဉ်နဲ့ဦးစောစန္ဒာရဲ့မြန်မာရေးသုံးသက်ချက်ကိုတင်ဆက်ပေးကြပါမယ်။ရာစုတဝက်ကျော်ပြည်တွင်းစစ်ကြုံလာခဲ့ရတဲ့မြန်မာနိုင်ငံဟာအတွန့်ရှည်ခိုင်မြဲတဲ့ငင်းကြဲရေးကိုချက်ချင်းလိုချင်နေဆိုရင်တော့ဆန္ဒစောလွှင့်ရကြပါလိမ့်မယ်။ဒါပေမဲ့ငင်းကြဲရေးစာချုပ်မဟုတ်သေးဘဲနဲ့အပြစ်ခတ်လုံးဝရက်စဲပြီဆိုတဲ့သဘောနဲ့ပြည်တွင်းစစ်ပြီးဆုံးကြောင်းသဘောတူညီချက်အဆင့်ကိုရောလောလောဆယ်မမျှော်လင့်နိုင်ဘူးလား။ကဘာပေါ်မှာလဲဒုတိယကဘာအဆင့်မှာငင်းကြဲရေးမဟုတ်ဖ ೇನೆ truth လို့ခေါ်တဲ့စစ်ရဲစဲရေးသဘောတူညီချက်လောက်နဲ့နေလာကြတဲ့နိုင်ငံတွေလည်းရှိနေကြတာပါမြန်မာနိုင်ငံရေးစောင့်ကြည့်သူဥမောင်မောင်ဆုနဲ့ဥကျော်စံသားတို့ဆွေးနွေးသုံးသပ်ထားတဲ့အကူနားဆင်ပါရှင
်ဥမောင်ဆုခင်ဗျာငင်းကြဲရေးအတွက်အဓိကရှိနေတဲ့အခက်အခဲကတက်မတော်ပိုင်းကသဘောမတူမှုလို့လူတွေသုံးသပ်ကြပါတယ်အဲ့ဒါဘယ်လောက်ထိမှန်ပါလဲခင်ဗျာ
လုံးဝစရတော့အဲ့ဒါတော့အဓိကကြတယ်ဗျာအမရဘက်ကသဘောမတူတာတော့2015 SCA ထိုးလွှင့်လာလေ AA ကိုကန့်ပလောင်ဒီသုံးဘွဲ့ကိုတမရကသဘောမတူခဲ့တာလောလောဆယ်မှာလည်းမြောက်ပိုင်း9ဖွဲ့နဲ့ပတ်သက်လာတဲ့အခါသူတို့က NCA လက်မခံဘူးလို့ပြောလိုက်တဲ့အခါမှာပို့ပြီးတော့ခက်ခဲသွားတယ်ဒါပေမဲ့အရင်းငံရပြောမယ်ဆိုလို့ရှိရင်တော့ဒီသုံးဘွဲ့ကိုလက်မခံတာစတာဗျဆိုတော့ကျောင်းဆယ်လက်မခံပြင်းထန်တာပါနေတဲ့အဖွဲ့အင်းနဲ့ပြစ်ခတ်မရနိုင်သေးရင်ပြစ်ခတ်ရစေရဖြစ်မှာမဟုတ်ဘူးဗျ
ဟုတ်ကဲ့ဆိုတော့ငင်းငန်ရေးဆွေးနွေးပွဲအတွက်တမတော်ကိုအဓိကဆုံးဖြတ်ပိုင်권ပေးထားသလိုလည်းဖြစ်နေတာပေါ့လေသူရဲ့အခန့်ကဏ္ဍသိအရေးကြီးနေဆိုတဲ့ပုံမျိုးဖြစ်နေသူအခန့်ကဏ္ဍကိုရှင်းချဖို့ဆိုရင်လည်းပဲဖွဲ့စည်းပုံနဲ့ကိုသွားပြီးတော့တိုက်ရိုက်ကြီးနေရောဟုတ်ပါနော်
တဖက်ကတော့ဖွဲ့စည်းပုံနဲ့ညှိနှိုင်းလဲဆိုင်နေပြတဖက်ကလည်း NLD အစိုးရနဲ့တပ်မတော်နဲ့ဘလောက်ညှိနှိုင်းနိုင်လဲဆိုတဲ့အခြေအနေပေါ်မူတည်ပါလိမ့်မယ်ခင်ဗျာ
ဟုတ်ကဲ့ဆိုတော့ကျွန်တော်ကအဲ့ဒါကြောင့်ညဉ့်ဉန်းကြီးအပြစ်ဝရဖို့ဆိုတာကတော့အလှမ်းဝေးအောင်ပဲအဲ့ဒီလောက်ထိမျှော်လင့်ရတော့သိပ်မျှော်လင့်ချက်မြင်မလွန်ရကြမယ်ဒီအခြေအနေမှာဆိုတော့ကျွန်တော်ကဘယ်အဆင့်နဲ့တွက်ချင်လဲဆိုတော့ညဉ့်ဉန်းကြီးလက်မှတ်ရေးထိုးတဲ့သဘောတူညီချက်မရသေးသည့်တိုင်အောင်အပြစ်ခတ်တနိုင်ငံလုံးမှာတနက်သက်မကြရအောင်တိုင်းရင်းသားတွေစစ်ဘေးဒဏ်ကြောင့်ဒုက္ခမရောက်ရအောင်စီးပွားရေးမဖုံဖြိုးတာတွေကိုဖုံဖြိုးဖို့လုပ်နိုင်အောင်အပြစ်ခတ်ရစရေးဖြစ်နိုင်မဲ့အခြေအနေကိုကျွန်တော်ဆက်ပြီးတော့မေးချင်ပါတယ်ညဉ့်ဉန်းကြီးထက်တဆင်းလျှော့ပြီးတော့ကဘာမှလည်းပဲဒုတိယကဘာစစ်ပြီးကြတဲ့ကအပြစ်ခတ်ရစေးရတာလုတ်ခတ်ပြီးတော့ညဉ့်ဉန်းရေး treaty မချုပ်ဆွနိုင်တဲ့နိုင်ငံတွေရှိနေကြတာပါပဲဆိုတော့မြန်မာနိုင်ငံတွေမှာအဲ့လိုဖြစ်နိုင်မဲ့အလားအလာကိုရှိပါလားခင်ဗျာညဉ့်ဉန်းရေးမဟုတ်သေးပဲနဲ့အပြစ်ခတ်ရစေးရ
အပြစ်ခတ်ရစေးရနဲ့ပတ်သက်ပြီးပြောရင်အခုအပြစ်ခတ်ရစေးရမလို့ရသေးတာ၄ဝပဲရှိတယ်ခင်ဗျာအဲ့ဒါတော့ KIA ကိုကံပလောင်တန်းပလောင် DNA လေးနဲ့ AA ဖွဲ့တွေပဲဖြစ်တယ်အဲ့ဖွင့်ရင်အပြစ်ခတ်ရစေးလုံနိုင်မလားဆိုတာကတော့အစိုးရပေါ်မှတူတယ်ခင်ဗျအစိုးရဆိုတော့ခုနကတော့တတ်မလို့အစိတ်ပိုင်းတစ်ပိုင်းဖြစ်တာပေါ့နော် NRPC ရဲ့မှာအဲ့တော့သူတို့လေးဝက်နဲ့လုံနိုင်ရင်အပြစ်ခတ်ရနိုင်ဒါပေမဲ့လောလောဆယ်မှာကအေနဲ့ပလဝမြောက်ပိုင်းမှာဦးနိုးပါလာဆန်းနေတိုက်ပွဲတွေစတဲ့ဖြစ်နေလို့ကျွန်တော်သတင်းတွေကြားတယ်အသေးစိတ်တော့မသိသေးဘူးနော်အဲ့တော့ဒီတိုက်ပွဲတွေကျွန်တော်စိုးရင်ကအေနဲ့ပလဝမြောက်ပိုင်းမှာဖြစ်တဲ့တိုက်ပွဲတွေကနေပြီးတော့ကချင်ပြည်နယ်ရှမ်းမြောက်မှာတိုက်ပွဲတွေဖြစ်လာနိုင်မလားလို့စိုးရင်ပါအဲ့တော့ကျွန်တော်တို့လောစအပြစ်မရက်သေးတဲ့အဖွဲ့၄ဘွဲ့ပါနော်ဘိုင်လိုထရမထွက်သေးဘူးပေါ့
ဟုတ်ကဲ့
နော်ဒါပေမဲ့ကျွန်တော်တို့အဖက်မှာလည်းပဲဘိုင်လိုထရထိုးထွားတာ SSPB ရှိတယ်လားနော်ဒါပေမဲ့ SSPB နဲ့မှလည်းသူကပြဿနာကြီးရှိတာပါလဲဆိုတော့ဟိုတော့ကကျွန်တော်တို့သတင်းတွေထွက်နေတာတန်လင်းမြကန်းကိုလမ်းပေါက်မယ် SSC တက်ဖက်ပြရမယ်သို့မဟုတ်မန်ရှုနဲ့မန်းတော်လိုက်တောင်ပဲချမ်းပေါ့တန်လင်းမြဘက်ချမ်း SSC တက်ဖက်ရမယ်အစိုးရဖိအားပေးတယ် SSC ကဖယ်မပေးနိုင်ဘူးအဲ့ဒီအမျိုးပြဿနာတွေရှိနေသေးရတော့ကျွန်တော်တို့အပြစ်ခတ်ရစီဖြစ်နိုင်မှာမဟုတ်ဘူးအပြစ်ခတ်ရစီဖြစ်ဖို့ဆိုတဖွဲ့ချင်းနဲ့ဘယ်လိုထိုးပြီးတော့သူတဖွဲ့ရှိတဲ့နေရာတွေကိုကျွန်တော်94မတိုင်ခင်အချိန်တွေမျိုးပြန်ဖန်နှင်းနိုင်မယ်ဆိုတော့ဖြစ်နိုင်တယ်လို့ထင်ပါတယ်ခင်ဗ
ျဆိုတော့အဲ့ဒီအပြစ်ခတ်ရစီနဲ့ပတ်သက်လို့ဥပမာအဖြစ်ကချင်းလိုကိစ္စမျိုးဆိုကြပါစို့ကြာစီးပွားရေးအဖြစ်အင်တန်တက်မဲ့ဆာကောင်းတဲ့မဲလုံးတွေရှိရဲအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့တချို့ကလည်းသုံးသက်တယ်သူတို့ကလည်း vested interest စီးပွားရေးအချင်းဒီပါနှစ်ဖက်လုံးရဲ့အကျိုးစီးပွားရှိနေတယ်အရသာစကားနဲ့ပြောရင်စကွက်လူတွေပေါ့ဗျာအဲ့လိုကိစ္စမျိုးတွေလည်းရှိနေတယ်လို့သုံးသက်ကြပါတယ်တချို့ပြောကြတာပေါ့လေအဲ့ဒါကဘလောက်မှန်ကန်ပါလဲဘလောက်အရေးကြီးပါလဲဒီကိစ္စကအပြစ်ခတ်ရစေးရဖို့အတွက
်အပြစ်ခတ်ရစေးရဖို့အတွက်အရေးကြီးရတော့တိုင်းရင်းသားတွေရဲ့ခွင့်ရေးပြဿနာအခြေခံလို့ထင်တယ်ဗျာအခုအားလုံးကပြောနေကြတာတော့ဒီကုနာတို့တရားစတာခွေးရင်းနဲ့ပတ်သက်တာထိရောက်တယ်တရားစတာခွေးရည်ကိုညှိနှိုင်းလိုက်အဆင်ပြေမယ်လို့ထင်တယ်ကျွန်တော်ကလို့မထင်ဘူးဗျကျွန်တော်တို့ KIA သဘုံထားလို့ဖတ်တတ်ဆိုတာမရှိဘူးဗျနော်အဲ့တော့အေးရခိုင်မှလည်းရခိုင်သဘုံနေထားတော့ငါကန်းလုံတို့ဒီကြောက်ယူ SSC ဆိုတာမရှိပါဘူးဆိုတော့တဲမားရည်ရဲ့သူ့ရဲ့အခြေခံဆရမုန်နဲ့ရပိုင်ကိုလည်းတိုက်ပွဲဝင်တဲ့အခြေခံပြဿနာကိုမဖြစ်ရှင်းဘူးအဓိကပြဿနာပဲအခုကျွန်တော်တို့တရားစာရပြဿနာဒုတိယပြဿနာပဲဖြစ်တယ်။ဥမာ KNU မှာအခုထူးကြီးရေကတာတို့ဘာလို့ညာတို့ဒီစုံရင်းနေအခုမှပေါ်လာတာ။ KNU စပေါ်လို့ကအဲ့ဒါရင်ဘာမှမရှိဘူးဗျ။ကျွန်တော်တို့အခြေခံဖြေရှင်းရမှာတရားစာရဲ့အခြေခံမူအခြေခံဒီဖယ်ရယ်နဲ့ပတ်သက်တဲ့ခွေးပြဿနာကိုရေဖြေရှင်းရမှာဖြစ်တယ်လို့ပဲကျွန်တော်ယုံတယ်ခင်ဗျ
။ဟုတ်ကဲ့ခင်ဗျာ။ကျွန်တော်နောက်တစ်ခုမေးချင်တာဆိုတော့ KNU ကိစ္စကိုဥမမောင်ဆိုပြောတော့ KNU တွေကတော့ကျွန်တော်တို့ကြားသလောက်ကတော့ KNU နဲ့မြန်မာနိုင်ငံငင်းချမ်းရေးဆောင်ရွက်တဲ့အစိုးရဘက်အနာဘိုင်းမြေပဲနဲ့အတော်လေးအလွန်သင့်တယ် KNU ခေါင်းဆောင်နဲ့တက်မတော်အကြီးအကဲဆွေနဲ့တော်တော်ကိုရင်းညီညီချစ်ချစ်ခင်ခင်ရှိရတဲ့ဆိုပြီးတော့သတင်းတွေမှာလည်းတွေ့ရပါတယ်ဒါပေမဲ့ပြည်သူတွေကတော့အဲ့ဒီသဘောတူညီချက်အပေါ်မှာအပြည့်ဝအကျိုးရှိကြပါရဲ့လားဘာကြောင့်လဲဆိုတော့တလောတုန်းကပဲအမေရိကန်ပြည်ထောင်စုမှာရှိနေတဲ့ကရင်တိုင်းသားတွေကသူတို့တိုင်းရင်းသားတွေအခွင့်အရေးချိုးနှင်ခံရတဲ့ဆိုပြီးဆန္ဒပြတာတွေ့ရပါတယ်ဥပမာဆိုဘယ်လိုသုံးသပ်လို့ပါလဲဒီကိစ္စကို
ကျင်းယူနေအစီအစဉ်တွေမှာပြည်ဘူးဆိုတော့ကျွန်တော်ကအမျိုးသားညီနာခံအဖာသဘောတူညီရရဆိုဆိုတော့မူတည်ပါရခင်ဗျာအဲ့တော့ဒုတိယကျင်းညီနာခံမှာသဘောတူညီချက်မှာလဲကျွန်တော်တို့ကဒါအပြည့်ဝသဘောတူရမတူဘူးဆိုရင်မြင်ပွားမှုတွေအများကြီးရှိပါတယ်အဲ့တော့တန်တန်းသားလက်နက်ကင်ဖွဲ့တဲ့မှာ KNU ဒီအစိုးရနဲ့လွမ်းနေဆုံးလို့ပြောတာဆိုသူ့ခြေတင်ဆိုင်ပါနေမယ် KNU ဟာဦးကလောလောဆယ်ကိုအဖွဲ့၄၅ဖွဲ့ကွဲနေတာကျန်တဲ့အဖွဲ့လေးတွေအတွက်တော့အများကြီးကွဲနေတာကိုသူ့အချိန်နဲ့သူလုံနေရလို့မြင်ပါတယ်အဲ့ဒါကသဘောတူညီချက်ရတယ်လို့ကျွန်တော်တို့ကတွက်လို့မရပါဘူး
ဟုတ်ကဲ့ Now to who are the general be doing who Bjorn, Yamananga, Ninja, Ma, to the Jin, Nezazida, for Sirene, Janessimia Mu Yashima, Tibaya from Mu, to the Vint, Yoya, Ozala, Yigi as well, losing up Jojavare, to the Jin, who not by my saying, Wa Usound there, Fred. Google and Bala, a very good yoga, Fredit who proceed be the body, the Yoga, a bit more procedure. So deep Fredat Dinare, Ninja, NCA, Lanyam, who penance, Rosia, Lansing, who Timmer by now look like a straw. I have an Emilia, she looked him at the yoga, two pillar, Lansing, Zeha, Yamananga, Ninja, Sindhi, who Nisa Zobzi, the last remote, will be a Lamazia, will be Nessie Sosia, Pilla, Umozo Belumimale.
The dialogue of Panilla, the general Munia. ตะเกเรอ่ะ1600กว่าเนี่ยอกวัยที่อุเตยุตันตะมันซุนโบชันตัวเองอ่ะว้าป่าวินอภัยอารมณ์
ငင်းငင်းလုံငန်းစင်မှာငင်းငင်းကစူးနေတာတွေဖေးရပြပြီးတာတွေစားတဲ့အောက်မှာပေါ်လာတာလို့ကျွန်တော်မြင်ပါတယ်ဒါပေမဲ့အဲ့ဒီလိုတရုတ်က
ทำให้เนซ่ามาရှိတဲ့တန်ဆာလက်လက်ကြိုင်နေဖွဲ့တွေကသူတို့ရဲ့ရည်တည်မှုတွေတရုတ်နဲ့ဆက်ဆံတာရှိပေမဲ့သူတို့ကသူတို့ကျိုးစီဝသူတို့လူမျိုးသူတို့အဖွဲ့အစည်းကျိုးစီဝနေပဲသူတို့တရားရည်တည်တာဖြစ်တယ်အဲ့တော့တရုတ်နဲ့เนซ่ามาရှိတဲ့တရုတ်နဲ့ဆက်ဆံရေးကောင်းမှုရှိမယ်တရုတ်စကားပြောရတော့နားထောင်တာမဟုတ်ဘူးအဲ့တော့ဒီအခြေခံပေါ်မှာကျွန်တော်တို့ကဒါဒီလူတွေကပြေဩဇာကံသက်သက်တ
ူတွေကသုံးသပ်ကြတာပဲခင်ဗျာတကယ်တမ်းသာတရုတ်အကြံကမဟုတ်ဖယ်တိုင်းသားတွေဆန္ဒအတိုင်းသားဖြစ်ကြစမ်းဆိုရင်ငင်းငင်းရခဲ့တယ်လေကြာပြီလို့လူတွေကသုံးသပ်ကြပါတယ်တကယ်တော့ဘကပတော်မှာပဲ
ခိုင်းနေဇက်မှာရှိတဲ့ RCS ရဲ့မွန်ပြည်စစ်ပါတီ KN ပြည်စစ်ပါတီ KN ဖွဲ့စည်းတဲ့တရုတ်အကြံကမဟုတ်ရင်အဲ့ဒါနဲ့ပတ်သက်တော့သူတို့ဘလို့ပြန်ပြောကြမယ်ခင်ဗျာအဲ့တော့သူကတိုင်းရင်းသားလက်နက်ကိုင်တွေကိုသူတို့တိုင်းရင်းသားအကျိုးစီးပွားနဲ့တိုက်တာမဟုတ်ဘူးသူကတိုင်းတစ်ပါးပြည်ဩဇာကံဒီလိုပဲကြည့်မယ်ဆိုလို့ရှိရင်ကျွန်တော်တိုင်းရင်းသားပြဿနာကိုဖြေရှင်းနိုင်မလားဆိုတာကျွန်တော်စဉ်းစားဖို့လိုပါတော့
တရုတ်ဩဇာကံဆက်ဆက်ကြည့်ပြီးတော့မဟုတ်ဘူးတိုင်းရင်းသားအကျိုးစီးပွားပေါ့ဒီဘက်မှာတရုတ်ကနေပြီးတော့ဩဇာလွှတ်မှုပြီးတော့သူရဲ့အကျိုးစီးပွားတဲ့သူထက်တွက်တယ်ဆိုရယ်သုံးသပ်ကြလို့ပါ
တရုတ်ကတော့တကယ်တမ်းပြောရင်တော့နေဆက်အလုံးတည်ရင်အေးရမ်းနေတာကြတရုတ်ရဲ့အကျိုးစီးပွားသက်သက်ချင်းဘာလို့လဲတရုတ်ကနေဆက်ကုန်သွယ်ရေးကိုလုပ်ချင်တယ်မနစ်ကဖြစ်တဲ့ဟာမျိုးဆိုရင်သူတည်းလေထိခိုက်မှုရှိတယ်အဲ့တော့တရုတ်ဘုပြောတာနေဆက်တည်ရင်အေးရမ်းရေးကတော်တော်အရေးကြီးတယ်ဒါပေမဲ့လက်တွေ့မှာအဲ့လိုဖြစ်မလားပြီးတော့နေဆက်မှာရှိတဲ့အဖွဲ့အစည်းကသူဝင်ပေးလို့ရအဲ့ဒါတော့မှန်ပဲဗျခင်ဗျဘယ်ဖို့လဲပြတရုတ်တိုင်းနေပေးလို့ရတဲ့နေဆက်ကအဖွဲ့ကျွန်တော်တစ်ဖက်မှာတော့မတွေ့ဘူးသေးဘူးဗ
ျကိုကန်းတို့ကတော့ခင်ဗျ
မရဘူးခင်ဗျရတယ်ဆိုလို့ရှိရင်ဒီလိုဖြစ်မလာဘ
ူးကျွန်တော်နောက်ထပ်စီမဆက်မရင်အောင်ဥမာဆိုအဲ့တရုတ်ကမြန်မာပြည်ထဲမှာစီးပွားရေးရင်းနှီးမြှုပ်နှံမှုတွေလုပ်နေတာဟာငင်းငင်းမရနိုင်လို့သူဆက်မလုပ်နိုင်ပဲယထာရမ်းများရှိပါလားခင်ဗျာ
စီးပွားရေးလုပ်တယ်ရတော့သူကတော့အဲ့လိုတော့မရှိဘူးဗျာသူစီးပွားရေးအချို့စီးပွားရေးဖြစ်အောင်အားလုံးကြည့်လုံမယ်ဆိုတဲ့သဘောကမျိုးကျွန်တော်တွေ့ရတယ်ဆိုတော့ဒီအစိုးရနဲ့လည်းသူအချို့စီးပွားတဲ့အစိုးရလည်းအချို့ရှိတန်သားတွေလည်းအချို့ရှိရဲ့အခြေအနေကိုဖန်တီးဖို့သူကြိုးစားနေတယ်လို့မြင်ပါတယ်
ဟုတ်ကဲ့ကျွန်တော်နောက်ဆုံးမိရင်လည်းမိကောင်ပထမဆုံးမိကောင်လည်းမိကောင်ပါပဲငင်းငန်းရေးအပြေးပါမဟုတ်သည့်တိုင်းအောင်အပြေးခတ်ရစေးတနိုင်ငံလုံးမှာသနတ်သန်ဆိတ်ပြီးတော့တိုင်းရင်းသားတွေလည်းပဲပျော်ပျော်ရွှင်ရွှင်သူတို့တွေကဖွံ့ဖြိုးရေးအတွက်ဆောင်ရွက်နိုင်မဲ့အလားအလာကိုဘယ်အချိန်မှမဖြစ်နိုင်မယ်လို့မြင်ပါလေမြင်ကောမြင်ပါရလား
ကျွန်တော်ကတော့လောလောဆယ်တော့မမြင်ဘူးဗျာလောလောဆယ်ကတော့နှစ်ဖက်စလုံးကစဉ်းစားမှုတွေမပြောင်းကြဘူးကိုယ်ရင်နှံကြည့်အောင်မြင်အောင်ကိုယ်ရင်ကတည်ဆောက်ရမယ်လို့တမရဘက်ကတော့တိုင်းရင်းသားနဲ့ကံတော့ဆိုယုံကြည်နေပြီဒီဟာဖြစ်လာဖို့တော်တော်ခင်းပါတယ်အဲ့တော့ဒီ class တွေဆိုတော့ကျွန်တော်တို့လောလောဆယ်မှာရှောင်လဲဖို့တော့ခက်မယ်လို့ထင်ပါတယ
်
မြန်မာနိုင်ငံရေးဆောင်ကြည့်သူဦးမောင်မောင်ဆိုးနဲ့ဦးကျော်စံသားတို့ဆွေးနွေးတုံ့သက်ထားတာကိုဦးကျော်စံသားရဲ့မြန်မာရေးတုံ့သက်ချက်မှနားဆင်ကြကြတာဖြစ်ပါတယ်။ဒေါက်တာရှင်များရှင်ကျမတို့ VOA ကနေထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးခြင်းနဲ့စာရေးသားပေးပို့ခြင်းနဲ့ VOA ကိုတည်သခြင်းတွေတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်ရှင်။
ကျွန်တော် VOA နဲ့စကမ်းသွားခဲ့တာဆယ်စုနဲ့ငါးစုကြော်သွားခဲ့ပါပြီခင်ဗျာအခုဆို VOA ရဲ့ Consumer Radio လဲမဲပေါက်ထားတယ်ဆိုတော့ပို့ပြီး
ဟိုတခါဘာဘဦးဦးလို့ကျွန်မခေါ်ဘူးတဲ့သူနှစ်ယောက်လဲနေကောင်းပါရဲ့လားဟင်အဲ့ဒီအခေါ်ပေါ်ကြောင့်တော်တော်လေးတုန်လှုပ်သွားရတယ်ဆိုလို့စိတ်မကောင်းပါဘူးရှင်ဒီလိုပါ
ဒီတော့ကဗိုလ်ချုပ်ကြီးများအနေနဲ့ကျွန်တော်တို့စင်ရသားလူတန်းစားတွေအားလုံးအပေါ်ငဲ့ညာတနာစိတ်လေးများမွေးပြီးရက်ွက်လိုက်ကင်းတွေကိုပြည်သူအများဆောင်နေကြရတာကို
မင်္ဂလာပါလို့တောင်းနှုတ်ဆက်ခြင်းစိတ်မရှိတော့ပါဘူး VOA ရဲ့နေမထီလွန်းလို့ရင်ဖွင့်လိုက်ရတာပါ
မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်ရဲ့ဝေဖန်ကြံပေးစာရင်ဖွင့်စာတွေနဲ့တည်သချင်းတောင်းလာတွေကိုတော့တနင်္ဂနွေညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းမြန်မာပြည်ကပေးစာများအစီအစဉ်မှာထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်တော်ရရှင်ရဲ့ VOA အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ခုလိုဝေဖန်ကြံပေးခြင်းနဲ့ VOA ကနေမြတ်တာအတေးလက်ဆောင်ပါခြင်းနဲ့နေ့စဉ်ကျင်လည်ရာဘဝမှာကြုံတွေ့နေရတဲ့ဖြစ်ပျက်တွေနဲ့ပတ်သက်ပြီးတော့ရင်ဖွင့်စာရေးသားခြင်းနဲ့ဆိုရင်တော့ VOA ကိုစာရေးသားနိုင်ကြပါရဲ့เนาะကျမတို့ VOA မြန်မာပိုင်းလိပ်စာကတော့ VOA မြန်မာပိုင်းအစီအစဉ်တစ်ဆင့် American တန်ယုံအမှတ်130တက္ကသိုလ်ရိပ်သာလန်ကမာရွတ်မြွနယ်ရန်ကုန်မြို့ဖြစ်ပါတယ်ရှင် VOA ကိုစာရေးလာကြတဲ့သောရရှင်တွေအားလုံးကိုအထူးကျေးဇူးတင်ပါတယ်
ခုခါမှာတော့အပတ်စဉ်အားကစားကဏ္ဍကိုနားဆင်ကြရမှာပါ။ကိုရန်နိုင်တင်ဆက်ထားပါရရှင
်။ဘာသာစံရနိုင်ပါ။ VOA ရဲ့တပတ်တွင်အားကစားသတင်းတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်။အင်္ဂလန်ပရီးမီယာလိဂ်ဘောလုံးပွဲတွေမှာတော့ဒီတစ်ပတ်မှာမန်စီးတီးကအာဆနယ်ကိုနိုင်ပြီးတော့အမှတ်ပေးစရာမှာရှစ်မှတ်အသာနဲ့ဦးဆောင်နေပါတယ်။ဘာစလိုးစင်းကပြင်သစ်နောက်တန်းလူပက်ထရစ်အေဗာကတော့ပွဲမစခင်မှာအထောက်ခံရတဲ့ပထမဆုံးဘောလုံးသမားဖြစ်နဲ့မှတ်တမ်းဝင်သွားပါပြီ။ANOC 2019ခုနှစ်တနစ်တာအကောင်းဆုံးအကစားသမားဆုကိုတော့ check နိုင်ငံ Prague မြို့တော်မှာနိုဝင်ဘာ2ရက်နေ့ကကြီးပွားခဲ့ပါတယ်ဒီလိုတစ်ပတ်အတွင်းအကစားသတင်းတွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်နော်အခုတစ်ပတ်အင်္ဂလန် Premier League ဘောလုံးပွဲတွေမှာတော့အစင်းကြီးတချို့ထိတ်တိုက်တွေ့ခဲ့ကြပါတယ် Championship နဲ့ Manchester United Man City နဲ့ Arsenal တို့တွေ့ခဲ့ကြတာပါ Man City နဲ့ Arsenal ပွဲမှာတော့ Man City က De Bruyne, Aguero, Jesus တို့သွင်းတဲ့ဂိုးတွေနဲ့၃ဂိုးတကိုးနဲ့အနိုင်ရသွားပါတယ်မစီဒီစင်ဟာဒီပွဲနိုင်ရလိုက်တဲ့အတွက်စက်တပွဲမှာ31မှတ်နဲ့ဇယားထိတ်ကနေဆက်ပြီးတော့ဦးဆောင်နေပါတယ်။ချယ်ဆီစင်ရဲ့စတန်ဖို့ဘရစ်မှာကစားတဲ့ချယ်ဆီနဲ့မန်ချက်စတာယူနိုက်တက်ပွဲမှာတော့ချယ်ဆီကတကူးကူးမရှိနဲ့နိုင်ရသွားပါတယ်။ချယ်ဆီအတွက်တလုံးတည်းသောဂိုးကိုတော့စပိန်တိုင်းစမူအယ်ဗာရိုမိုရာတာကဒုတိယပိုင်း55မိနစ်မှာခေါင်းတိုက်သွင်းခဲ့တာပါ။ဒီပွဲမှာချယ်ဆီနိုင်ရလိုက်တာနဲ့ပတ်သက်ပြီးတော့နီဗျာကောင်တီပြောတာက
For sure we must be pleased for the performance
ကျွန်တော်တို့ကစားပုံနဲ့ပတ်သက်ပြီးကျေနပ်ပါတယ်ကျွန်တော်တို့ဒီပွဲကိုတွန်းတွန်းတိုက်တိုက်နိုင်ငံစိတ်အပြည့်နဲ့ကစားခဲ့တာပါကျွန်တော်တို့ဒီပွဲကနေနီးပြူအားပိုင်းပဲမကဘူးကစားသမားတွေရဲ့နိုင်ငံစိတ်တယောက်နဲ့တယောက်ပြန်လည်ကူညီတဲ့စိတ်စတဲ့အပြူသဘောဆောင်တဲ့တိုးတက်မှုတော်များကိုတွေ့ခဲ့ရပါတယ်မန်ယူနီးယားမော်ရီညိုကတော့ဒီပွဲရှုံးသွားတာနဲ့ပတ်သက်ပြီးတော့အခုလိုပြောပါတယ
် The team that score first probably win
ဒီပွဲမှာဂိုးရင်သွင်းတဲ့သူကနိုင်နိုင်ပါတယ်။ဘာကြောင့်လဲဆိုတော့နှစ်သင်းစလုံးကခန်းစစ်ကောင်းတဲ့အသင်ဖြစ်နေလို့ပါ။ဒါကြောင့်ရှေ့ကနေပြီးတော့ဥဆောင်နိုင်တဲ့အသင်ကအသာစီးရလိမ့်ရှိပါတယ်။ဒါပေမဲ့လို့သူတို့ကဂိုးရင်သွင်းသွားလို့ ESC ကစားနိုင်ခဲ့ပါတယ်။ဂိုးသွင်းခံလိုက်ရပြီးတဲ့နောက်ကျွန်တော်တို့နည်းနည်းလေးရိုင်းထွက်သွားတယ်။နောက်ပိုင်းကျောင်းကပြန်ထိန်းနိုင်ခဲ့ပြီးတော့သူတို့ကလည်းတံပြန်တိုက်စစ်ကစားခဲ့ပါတယ်။ကျွန်တော်အနေနဲ့ခြေပါကူရဖို့အခွင့်အရေးရခဲ့ပါတယ်။ကျွန်တော်မြင်ကတော့စီလောက်တော့ရတဲ့ပါတယ်။
ဒါပြန်ဒီပွဲမှာတွန်းတွန်းလှန်လှန်ကစားနိုင်တဲ့အရေးပါတဲ့ကစားသမားတချို့မပါနိုင်တာကလည်းမန်ယူအတွက်အားနည်းချက်ဖြစ်ခဲ့တယ်လို့ပြောပါရယ်မန်ယူသင်းဟာဒီပွဲရှုံးသွားတဲ့အတွက်23မှတ်နဲ့အဆင့်နှစ်မှာဆက်ရှိနေပြီးချယ်ဆီကတော့22မှတ်နဲ့အဆင့်၄နေရာကိုတက်လာခဲ့ပါတယ်ခင်ဗျာဂျာမန်ဘွန်ဒက်စ်လီဂါမှာတော့ဒီတစ်ပတ်မှာနာမည်ကြီးနှစ်သင်းထိတ်တိုက်တွေ့ခဲ့ကြပါတယ်ဂျာမန်ချန်ပီယံဘိုင်မြူနစ်နဲ့ဒေါ့တမန်အသင်းတို့ဒေါ့တမန်မှာကစားခဲ့ကြတာမှာဘိုင်မြူနစ်က3ဂိုးတကူနဲ့နိုင်သွားပါတယ်ဘိုင်ယန်အတွက်ဂိုးတွေကိုတော့ Robin Lewandowski နဲ့ Alaba တို့ကတကူးစီတွင်းခဲ့ကြတာပါဘိုင်ယန်သင်းဟာဒီပွဲနိုင်လိုက်တဲ့အတွက်စက်တပွဲအပြီးမှာ26မှတ်နဲ့ဇယားထိတ်ကနေဦးဆောင်နေပြီးတော့ Dortmund ကတော့20နဲ့တတိယနေရာမှာရှိနေပါတယ်ခင်ဗျာဒ
Yerba Bundesliga မှာထူးခြားတဲ့အဖြစ်အပျက်တစ်ခုကတော့ Borussia Mönchengladbach နဲ့ Mainz ပွဲမှာ Mainz ကိုယ်တိုင် Robin Zentner ဘောလုံးနဲ့ penalty ကန်တဲ့အမှတ်မှားပြီးတော့ခံမိခဲ့တာပါပွဲချိန်မိနစ်30မှာ Mainz နောက်တန်းကသူ့စီပြန်ပေးတာကိုထိမ့်ပြီးသူ့ခြေထဲမှာဘောလုံးရှိတဲ့အထင်နဲ့ကန်လိုက်ချိန်မှာဘောလုံးမရှိမှစီးသွားခဲ့တာပါတစ်ဖက်ခြေထဲကဝင်လူပြီးဂိုးသွင်းဖို့ကြိုးစားခဲ့တာကိုအသေးအံလိုက်ဖြတ်နိုင်ခဲ့လို့ကန်ကောင်းထောက်မှစွာနဲ့ပဲဂိုးမပေးခဲ့ရပါဘူးဘုဒ္ဓမဇန်နာကလည်းပယ်နတီကန်တဲ့အမှတ်ကိုဘောလုံးလို့ထင်ခဲ့မိတယ်ဆိုပြီးတော့နောက်ပိုင်းမှာပြောကြခဲ့ပါတယ်ခင်ဗျာပြင်သစ်နောက်တန်းလူပထရစ်အေဗရာကတော့ဘောလုံးပွဲမစခင်မှာအထောက်ခံရတဲ့ပထမဆုံးကစားသမားအဖြစ်နဲ့မှတ်တမ်းဝင်သွားပါတယ်ပြီးခဲ့တဲ့ကြာသပတေးနေ့ကယူရိုပါလိဂ်ဖလားဘောလုံးပွဲမတိုင်ခင်မှာဆိုပရိသတ်တူကိုခြေတောင်းနဲ့ကန်ခဲ့တဲ့အတွက်ဒိုင်းကသူ့ကိုအနီကပ်နဲ့ထုတ်လိုက်တာပါမဆိုအသင်းကတော့အေဗရာကိုအသင်းကနေယာယီထုတ်ပယ်ထားလိုက်ပြီးတော့ဒီကမိုင်းဆိုင်ရာရရေးယူသွားမယ်လို့ပြောလိုက်သလိုအေဗရာကိုလောင်ပြောင်ပြော်ခဲ့တဲ့ပြိဿတ်တွေကိုလည်းမာစီပြိဿတ်အစ်မဟုတ်ဘူးဆိုပြီးတော့ပြစ်တင်ရှုတ်ချလိုက်ပါတယ်နော်မန်ချက်စတာယူနိုက်တက်နီးပြဂျိုဇေးမိုရီညိုဟာပြီးခဲ့တဲ့တောက်ချာနေ့ကတော့စပိန်နိုင်ငံမက်ဒရစ်မြို့ကိုတကြော့ပြန်ရောက်သွားခဲ့ပါတယ်ဒါပေမဲ့ဒီချိန်ရောက်ခဲ့တာကတော့သူ့ကိုခွန်ဆောင်မှုနဲ့ဆွဲထားတဲ့အမှုအတွက်မက်ဒရစ်တရားရုံးမှာသွားပြီးတော့ထွက်ဆိုခဲ့ရတာဖြစ်ပါတယ်နော်ရီယယ်မက်ဒရစ်အသင်းနဲ့ရီယယ်ရဲ့ဂန်ဝင်ကစားသမားဟောင်းကြီးတွေဟာပြီးခဲ့တဲ့တောက်ချာနေ့ကတော့မက်ဒရစ်မြို့မှာအောက်သားလုံရှောင်းမှုတစ်ခုကိုလုပ်ခဲ့ကြပါတယ်အဲ့ဒါကတော့မတန်းစွမ်းတဲ့သူတွေအောက်သားလုံလောက်အောင်အောက်သားပြိုင်ပွဲတွေမှာပို့ပြီးတော့ပါဝင်လာအောင်ရည်ရွယ်ပြီးတော့လုပ်ခဲ့ကြတာပါမက်ဒရစ်မြို့ကစနီတက်စ်ချမ်းမာရေးစောင့်ရှောက်မှုဖောင်ဒေးရှင်းကဦးဆောင်ပြီးတော့လုပ်ခဲ့တာဖြစ်ပါတယ်ဒီလုံရှောင်းမှုကိုတော့ရီယယ်မက်ဒရစ်အသင်းကကမ္ဘာကျော်ဂန်ဝင်ကစားသမားကြီးတွေဖြစ်တဲ့ရာအူရောဘာတိုကာလို့စ်နဲ့ပူဒရဂွေညိုစတဲ့ကစားသမားတွေအပြင်Real နဲ့ Spain နီးပြားဟောင်း Vicente Del Bosque တို့လည်းပါဝင်ခဲ့ပြီးတော့ penalty ခံခဲ့ကြတာဖြစ်ပါတယ်နော်မြို့သား Olympic Committee များအဖွဲ့ချုပ်ကချီးမြှင့်တဲ့တနစ်တာအကောင်ဆုံးအားကစားသမားစုပေးပွဲကိုတော့ Czech နိုင်ငံ Prague မြို့မှာပြီးခဲ့တဲ့နိုဘာ2ရက်နေ့ကကျင်းပခဲ့ပါတယ်2019အတွက်တနစ်တာအကောင်ဆုံးမြို့သားအားကစားသမားစုကိုတော့ Austria နိုင်ငံက Nishoshi အားကစားသမား Marcel Hirscher ရသွားပြီးတော့အကောင်ဆုံးမြို့သားအားကစားသမားစုကိုတော့ Sweden နိုင်ငံကရေကူးချန်ပီယံ Sarah Sjöström ကရသွားခဲ့ပါတယ်အခုလိုအကောင်ဆုံးအားကစားသမားစုအဖြစ်နဲ့ရွေးချယ်ခံခဲ့ရတာနဲ့ပတ်သက်ပြီး show strong ပြောတာကတော့
First of all I want to thank and of course
ကျေးဇူးအရင်တင်ပါတယ်ပထမဦးဆုံးအနေနဲ့ ANOC ကိုဒီလိုခန်းနားတဲ့စုပေးပွဲတွေစီစဉ်ဆောင်ရွက်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်2019ခုနှစ်မှာကျမရဲ့အိမ်မက်တွေအမှန်တကယ်ဖြစ်လာပါတယ
်မျိုးသားဘက်မှာအကောင်ဆုံးအားကစားသမားစုရသွားတဲ့ Marcel Hirscher ကတော့သူ့ရဲ့မိသားစုနဲ့သူ့ကိုပံ့ပိုးပေးတဲ့အားကစားအဖွဲ့ကိုကျေးဇူးတင်ကြောင်းနဲ့ဒီအောင်မြင်မှုတွေရဖို့ကူညီခဲ့တဲ့သူတွေအများကြီးရှိခဲ့ကြောင်းအခုလို ANOC စုပေးပွဲမှာစုရခဲ့တဲ့အတွက်လည်းအလွန်ပဲဂုဏ်ယူမိတယ်ဆိုပြီးတော့ပြောကြခဲ့ပါတယ
်ခရီးနိုင်တင်ဆက်ထားတဲ့အားကစားကဏ္ဍကိုနားဆင်ကြကြတာဖြစ်ပါတယ်အခုတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းကျဉ်းချုပ်ကိုကောင်းလွင်ဦးကကြီးညာပေးပါမယ်ရှင
်ပထမဆုံးချင်းတရုတ်နိုင်ငံခီးစဉ်ဖြစ်ပေကျင်းမြို့တော်ကိုဒီကနေ့ပဲရောက်သွားတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာတရုတ်သမ္မတရှီချင်းဖင်နဲ့တွေ့ဆုံပြီးကုန်သွယ်ရေးကိစ္စလာမကမြောက်ကိုရီးယားရေးကိုလည်းအာရုံစိုက်ဆွေးနွေးမယ်လို့မျှော်လင့်ရပါတယ်မြောက်ကိုရီးယားကနျူကလ িয়ার စီစဉ်တွေကိုဆွလို့ဖို့မြောက်ကိုရီးယားရဲ့အဓိကမဟာမိတ်လည်းဖြစ်ကုန်သွယ်ပဲလည်းဖြစ်တဲ့တရုတ်နိုင်ငံကိုဖိအားပေးဖို့သမ္မတထရန့်ကရည်ရွယ်ထားကြောင်းလည်းအင်ဂျီရိုတာဝန်ရှိသူတွေပြောဆိုထားကြတာပါဒီတိရမနာမည်ဗီယက်နမ်နိုင်ငံမှာကျင်းပမဲ့ထိပ်သီးညီလာခံအတွင်းအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့တရားတွေ့ဆုံမှာဖြစ်တဲ့အကြောင်းဒီကနေ့ပဲရုရှားဆွေရကပြောဆိုလိုက်ပါတယ်။ဗီယက်နမ်နိုင်ငံဒနန်းမြို့မှာတောက်ချာနေစတင်ကျင်းပမဲ့ APEC စီးပွားရေးထိပ်သီးညီလာခံမှာတွေ့ဆုံမှာဖြစ်တဲ့အကြောင်းရုရှားသမ္မတရဲ့နိုင်ငံခြားရေးအကြံပေးပုဂ္ဂိုလ်ကဒီကနေ့ပဲတင်းတောက်တွေကိုပြောဆိုလိုက်တာပါ။အမေရိကန်ပြည်အောင်စုကဗာဂျီးနီးယားနဲ့နယူးဂျာစီပြည်နယ်အုပ်ချုပ်ရေးမှူးနေရာတွေအတွက်ရွေးကောက်ပွဲတွေပါဝင်2019ဒေသန္တရရွေးကောက်ပွဲတွေမှာဒီမိုကရက်ပါတီနဲ့ Progressive မဟာမိတ်အင်အားစုတွေအတွက်အောင်ပွဲဖြစ်ခဲ့ပါတယ်။မနေ့ကပြည်နယ်အုပ်ချုပ်ရေးမှူးရွေးကောက်ပွဲတွေကျင်းပခဲ့တဲ့ဗာဂျီးနီးယားပြည်နယ်မှာ Ralph Northam အနိုင်ရခဲ့ပြီးနယူးဂျာစီပြည်နယ်မှာတော့ Fay Murphy အနိုင်ရခဲ့တယ်လို့ African နယ်ပွားအမေရိကန်နှုတ်ကလည်းလက်ထောက်အုပ်ချုပ်ရေးမှူးတွေဖြစ်နေအတိအကျအနိုင်ရရှိသွားပါတယ်။ကက်သလစ်ခရစ်ယာန်သာသနာပိုင်းပိုယမ်မင်းကြီးဖရန်စစ်ရဲ့ဒီလနောက်ပိုင်းပထမဆုံးအချိန်မြန်မာပြည်ခီးစဉ်မှာရခိုင်ပြည်နယ်ကအချက်တွေအတွင်းအငင်းပွားစရာဖြစ်နေရတဲ့ရိုဟင်ဂျာဆိုတဲ့အမည်ကိုမသုံးတော့မှုရန်ကုန်ကက်သလစ်ကမ်းခြေရဟမကာရီနဲ့ချားစ်ပံဘူကတိုက်တွန်းထားပါတယ်အခြေချင်းပြောစရာလည်းဖြစ်စစ်တပ်အစိုးရနဲ့မြန်မာလူထုကလည်းလက်မခံတဲ့ရိုဟင်ဂျာဆိုတဲ့စကားလုံးကိုမသုံးတော့မှုတိုက်တွန်းထားတဲ့အကြောင်းကာရီနဲ့ချားစ်ပံဘူကရိုက်တာသတင်းဌာနနဲ့မြန်မာနိုင်ငံတွင်ပြောဆိုထားတာဖြစ်ပါတယ
်သတင်းချင်းချုပ်ကိုကောင်းလင်ဦးကကြီးညာပေးကြပါဒီညတဲ့စီစဉ်ထုတ်လွှင့်မှုကတော့ကိုအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Vasco Velarek ဖြစ်ပါတယ်ကျွန်မဤတန်းစမရှင် VOA American သမနက်ဖက်မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီခုနိုင်ချီ9.24/40/48/50အပြင်လက်လက်မီတာ190တို့ကနေလည်းတိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ်။ VOA ကိုနားဆင်သူအားလုံးကိုထူးပဲကျေးဇူးတင်ရှိပါတယ်။တော်တာရှင်ပေါင်းကောင်းသောညချမ်းဖြစ်ပါစေရှင်။
This program has come to you from the Voice of America, Washington.